Welcome to the Voice of America in Burmese.
Singla nya jam ma tota shin ya shin 2019 ku ne October 13 ye VOA American tan ye tining ni ni nya be a si sin ni go Washington DC myo ro ga ni dai yai tin set pe ni ba bi shin.ကျမများသစင်အောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါထင်းကုန်နေတဲ့ညပိုင်းသတင်းတွေကိုကုသညုံနဲ့ဒူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ Hagibis Typhoon မုန်တိုင်းကြောင့်လူ23ယောက်သေဆုံးသွားတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောလိုက်ပါတယ်။ American သမ္မတ Donald Trump ကတော့သူ့ရဲ့ရှင်နေ Rudy Giuliani နဲ့ပတ်သက်နေတဲ့ဒီကိဆိုဗီယက်ပြည်ထောင်စုနိုင်ငံသား၂ယောက်ကိုသူမသိဘူးလို့ပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာထိုးသက်ခဲ့တဲ့ MNA ကိုခံပညာတိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသားအောင်လအန်ဆန်းကဖိလစ်ပိုင်ကစိန်ခေါ်သူကိုဒုတိယအချီမှာပဲအနိုင်ရသွားပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ်သတင်းလှော်ရီမှာတော့ပြီးခဲ့တဲ့တောက်ကြံနေတုန်းကရခိုင်ပြည်နယ်တွင်အေးလက်နဲ့ကင်တွေကအရက်သားခီးတဲ့30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒေသအတွင်းမှာစစ်တပ်ဘက်ကနေမြင်ရှင်းလင်းရှာဖွေတာတွေလုပ်နေပါတယ်
။မြောက်ဦးမှာတော့ဗျာမနေ့ကလည်းပဲတမ်းတော်လှုပ်ရှားစစ်ကြောင်းတွေတော့ဟုတ်ကောကံတော့ပေါက်တော့ပြင်တော့ဆက်မှာတော
့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ပြောသွားတာပါဒီသတင်းပြည်စုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာရေးရာရှင်နေကန်ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းပြားသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်
ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Hagibis Typhoon မုန်တိုင်းကြောင့်ဂျပန်နိုင်ငံမှာလူ23ယောက်သေဆုံးပြီးတော့နောက်ထပ်16ယောက်လည်းပျောက်ဆုံးနေတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောလိုက်ပါတယ်။ဒီအားမြင့် Typhoon မုန်တိုင်းအတွင်းမှာပိတ်မိနေတဲ့သူတွေနဲ့ရေကြီးမှုဒဏ်ကိုခံရတဲ့သူတွေကိုကယ်တင်နိုင်ဖို့လဲဂျပန်အစိုးရကတပ်ဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးဖွဲ့ဝင်တောင်းနဲ့ချီပြီးတော့ဒီကနေ့မှာဆယ်လွတ်လိုက်ပြီလို့ပြောပါတယ်။တိုကျိုမြို့ဟာလည်းမုန်တိုင်းနဲ့အကြီးကျယ်ခံရတဲ့အတွက်မြို့ရဲ့လက်ပတ်မှုလုပ်ငန်းစဉ်တွေလည်းခေတ္တရပ်ဆိုင်းသွားခဲ့ပါတယ်။ Hagibis Typhoon မုန်တိုင်းဟာအခုနှစ်ပိုင်းအတွင်းဂျပန်နိုင်ငံကိုဝင်ရောက်ခဲ့တဲ့မုန်တိုင်းတွေထဲမှာအဆိုးအဝါဆုံးမုန်တိုင်းတွေထဲကတစ်ခုဖြစ်ပါတယ်။မုန်တိုင်းကြောင့်ဂျပန်နိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသကအနိုင်ပိုင်းနေရာတွေမှာဒီရေလွှမ်းမိုးသွားခဲ့ပြီးတော့အင်ဂျင်5သိန်းလောက်လည်းလျှက်စစ်မိပြတ်တောက်ကုန်တယ်လို့ပြောပါတယ်။တိုကျိုမြို့ကနာရီတာလေစိတ်နဲ့ဟာနေဒါလေစိတ်တွေမှာတော့လေယာဉ်တွေပြန်ဆင်းလို့ရပြီဖြစ်ပေမဲ့ဒီကနေ့အတွက်လေကြောင်းခီးစဉ်800ကျော်လဲဖျက်လိုက်ရတယ်လို့ NHK သတင်းဌာနကပြောပါတယ်။ဒါပြင်မုံတိုင်းနဲ့အဆိုးအဝါဆုံးခံရတဲ့နေရာတွေကိုသွားနေတဲ့ကြီးစံရထားခီးစဉ်တွေကိုလည်းဖျက်လိုက်တယ်လို့ဆိုပါတယ်။တိုကျိုမြို့တဝိုက်ကကန်တိုဒေသမှာဒီထုတ်ထားတဲ့မိုးရွာသွန်းမှုသတိပေးချက်ကိုအာနာဘိုင်နီဘက်ကအခုခါမှာပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပြီးတော့စတိုးဆိုင်နေတဲ့ယထာခီးစဉ်တွေတချို့လည်းပြန်ဖွင့်နေဖြစ်ပါတယ်။ဒါမှမဟုတ်ဂျပန်နိုင်ငံအရှေ့ကျန်းကမြစ်တွေမှာမြေရှမ်းလာနိုင်တဲ့အတွက်နောက်ထပ်ရေချီးမှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့အာနာဘိုင်နီဘက်ကသတိပေးထားပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီဘက်ကထိုးစစ်ဆင်နေတဲ့တစ်ချိန်တည်းမှာပဲ IS အစွန်းရောက်စစ်သွေးကြွတွေကိုထောက်ခံသူတွေလို့တန်လျာရှိသူယာပေါင်းများစွာနဲ့သူ့ရဲ့မိသားစုဝင်တွေဟာအဲ့ဒီဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေကနေပြီးတော့လွတ်မြောက်သွားကြတယ်လို့ဆီးရီးယားနိုင်ငံမှာရှိတဲ့ကတာဝန်ရှိသူတွေကပြောလိုက်ပါတယ် IS တွေနဲ့ဆက်နွယ်မှုရှိတဲ့နိုင်ငံခြားသား150လောက်ထွက်ပြေးလွတ်မြောက်သွားပြီးတော့ဒုက္ခသည်စခန်းတွေကိုခိုးပြီးတော့ဝင်ရောက်နေတဲ့သူ့ရဲ့တရှူတွေနဲ့အကူအညီနဲ့လွတ်မြောက်သွားတာဖြစ်တယ်ဆိုပြီးတော့ANS အစဒုက္ခသည်စခန်းရဲ့ပူတွဲဥက္ကဋ္ဌ Jalif Ayaf ကပြောပါရတယ်။အဲ့ဒီထွက်ပြေးလွတ်မြောက်သွားတဲ့ IS အဖွဲ့ဝင်မိသားစုတွေနဲ့သူတို့ကိုထောက်ခံသူတွေထဲမှာ Britain, Ireland, Russia, Pakistan, Bangladesh နဲ့ Indonesia နိုင်ငံကလူတွေပါဝင်တယ်လို့ယူဆပါရတယ်။ Turkey ကစီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ကတ်တပ်ဖွဲ့တွေကိုကျန်းဖက်သမားတွေလို့ရှိမြင်ထားပြီးတော့သူတို့ကိုအဲ့ဒီဒေသတွေကနေပြီးတော့တိုက်ထုတ်နိုင်ဖို့အတွက်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစပြီးတော့ထိုးစစ်ဆင်တာဖြစ်ပါတယ်။ဒါမှမဟုတ်အနောက်မဟာမိတ်နိုင်ငံတွေကတော့အဲ့ဒီမှာရှိတဲ့ကတ်တပ်ဖွဲ့ဝင်တွေဟာ IS တွေကိုတိုက်တဲ့နေရာမှာအကူအညီပေးခဲ့တာကြောင့်သူတို့ရဲ့မဟာမိတ်တွေဖြစ်တယ်လို့ရှုမြင်ထားပါတယ်။ American သမ္မတ Donald Trump ကဒီ Syria မှာရှိတဲ့ American တပ်တွေကိုပြန်ရုပ်သိမ်းမယ်လို့ကြေညာလိုက်ပြီးတော့ရပ်ပိုင်းတွင်းမှာပဲ Turkey ဘက်ကနေပြီးတော့အခုလိုထိုးစစ်တွေဆက်ခဲ့တာပါ။ American ဘက်ကတပ်တွေကိုပြန်ရုပ်သိမ်းမယ်လို့ကြေညာခဲ့တဲ့အပေါ်မှာတော့အတော်များများကဝေဖန်ရှုံချထားကြပါတယ်။
အမေရိကန်သမ္မတ Donald Trump ကသူ့ရဲ့ရှင်ဒီ Rudy Giuliani နဲ့ပတ်သက်နေတဲ့ယခင်ဆိုဗီယက်ပြည်ထောင်စုဘွားနိုင်ငံသား၂ယောက်ကိုသူမသိဘူးဆိုပြီးတော့ပြောလိုက်ပါတယ်။အဲဒီဆိုဗီယက်ပြည်ထောင်စုဘွား၂ယောက်ဟာပြီးခဲ့တဲ့ခြားသပတေးနေ့ကရွေးကောက်ပွဲမဲ့ဆက်စီယွန်ရေးအတွင်းမှာဗန်နိုင်းဆိုင်ရာစီမံစည်းကမ်းတွေချိုးဖောက်မှုနဲ့ဆွဲချက်တွေတင်ခဲ့ရပြီးတော့တရားစွဲဆိုခံခဲ့ရတာပါ။ ယူကရိန်းနိုင်ငံမှာမွေးဖွားတဲ့ Left Partners နဲ့ဒီ Belarus နိုင်ငံဘွား Igor Fruman တို့ကိုသူမသိဘူးဆိုပြီးတော့ Donald Trump ကတော့ပြောပါတယ်။ဒါပေမဲ့လည်းသူကလူတိုင်းနဲ့ဓာတ်ပုံတွေတွဲရိုက်နေတာကြောင့်အဲ့လူတွေနဲ့ဓာတ်ပုံအတူရိုက်ထားတာတော့ရှိနိုင်တယ်ဆိုပြီးလည်းပြောပါတယ်။ဒါမဲ့လည်းအချက်လက်မှတ်တမ်းတွေအရတော့သူတို့ကြားမှာပို့ပြီးတော့နီးစပ်မှုရှိပုံရပြီးတော့ Florida မှာအခြေစိုက်တဲ့အဲဒီစီးပွားရေးသမားနှစ်ယောက်ဟာသမ္မတ Trump ကိုထောက်ခံတဲ့ Republican Party ရဲ့မဲဆွယ်စည်းရုံးမှုတွေကို American Dollar သိမ်းနဲ့ချီပြီးတော့လူဒန်းထားတာလည်းရှိပါတယ်2018 March လတုန်းက Fruman က Florida မှာရှိတဲ့သမ္မတ Trump ရဲ့ Mar-a-Lago ကိုပန်းဖြေစခန်းမှာလုပ်တဲ့လူရှင်ရဲ့စီးပွားကိုသမ္မတ Trump နဲ့အတူတက်ရောက်ခဲ့တယ်လို့သူက Russia သတင်းဌာန Forum Daily ကိုပြောခဲ့ပါတယ်2020သမ္မတရွေးကောက်ပွဲမှာသမ္မတ Trump ပြန်အရွေးခံရဖို့အတွက်လှုပ်ခဲ့တဲ့ဒီအစည်းအဝေးကိုအလူရှင်200လောက်တက်ရောက်ခဲ့တာပါ2016ရွေးကောက်ပွဲတုန်းကသူကသမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကိုအလူငွေထည့်ခဲ့ပြီးတော့သမ္မတဖြစ်ပြီးတနည်းအချာမှာသမ္မတ Trump ကသူတို့အပါအဝင်ထောက်ခံသူတွေကိုဖိတ်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်တဲ့ဆိုပြီးတော့ Fruman ကခက်ကြွားကြွားနဲ့ပြောခဲ့ပါသေးတယ်ခင်ဗျာ
တူရီးရှားနိုင်ငံမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပြတ်မရတာကြောင့်တကြော့ပြန်လုပ်ရတဲ့သမ္မတရွေးကောက်ပွဲတွေအခုတင်းငွေနေမှာစတင်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများဆုံးရခဲ့ကြတဲ့မီဒီယာလုပ်ငန်းပိုင်ရှင်တထေးကြီး Nabil Kauri နဲ့တမယူးချဝါဒီရှင်နေ Case Said တို့နှစ်ဦးပြန်ပြီးတော့ရှင်ပြန်ကြတာဖြစ်ပါတယ်တူနီးရှားနိုင်ငံမှာအာရဗ်နွေဦးဒေါ်လာကြီးဖြစ်ပြီးတဲ့နောက်နိုင်ငံရေးအပြောင်းအလဲတစ်ခုအနေနဲ့မြင်ရတဲ့ရွေးကောက်ပွဲအခင်းကြီးတစ်ရပ်ဖြစ်ပါတယ်ပြီးခဲ့တဲ့ကြော့သမ္မတရွေးကောက်ပွဲအတွက်မှာကုစလေလောင်း20ကျော်တဲ့ကနေပြီးတော့အခုလိုနိုင်ငံရေးမျက်နှာသစ်တွေပေါ်လာတာပါတူနီးရှားလူထုအနေနဲ့ကအာရဗ်နွေဦးလှုပ်ရှားမှုအတွက်မှာသူတို့ရဲ့ဒီတိုင်းပြည်ရဲ့စီးပွားရေးအလုပ်လက်မဲ့ပြဿနာနဲ့အစိုးရစီမံမှုတွေအပေါ်မှာမကြေမနက်ဖြစ်ခဲ့တာမို့လို့အခုဒီရွေးကောက်ပွဲမှာလည်းဒီအခြေအနေတွေကရောပြန်ဟပ်ပါတယ်ငွေကြေးခွာချမှုဆွဲခြင်းနဲ့လအတညာဖန်ခံထားတဲ့ရှင်ပြိုင်သူသမ္မတလောင်း Nabil Kauri ဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကပြန်လွတ်ပါတယ်ဒူနီးရှားမှာပြီးခဲ့တဲ့ဇော်လိုင်လတုန်းကသမ္မတ Beach Kate Sesebi တည်ဆုံးခဲ့တဲ့နောက်2011ခုနှစ်အာရဗ်နွေဦးတော်လိုင်းရေးပြီးတဲ့နောက်ပိုင်းဒုတိယမြောက်လွတ်လပ်တဲ့သမ္မတရွေးကောက်ပွဲကိုအခုကျင်းပနေတာဖြစ်ပါတယ်အခုတနူးနေနေနောက်ပိုင်းမှာတော့မဲရလတ်တွေထွက်မယ်လို့မျှော်လင့်ရပါတယ်တောက်ကြနေတော့ကတော့ဒီရှင်ပြိုင်မဲ့သမ္မတလောင်းနှစ်ဦးကြမှာစကားစစ်ထိုးပွဲတစ်ခုရုပ်တံအစီအစဉ်တစ်ခုကနေပြီးတော့ရှာပါပါထုတ်လွှင့်ခဲ့ပါတယ်ခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးပါလိမ့်ရှင
်ဖြူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်အစိုးရအနာပိုင်ဒီဘက်ကဆန္ဒပြပွဲတွေဟာအများပြည်သူဘေးကင်းလုံခြုံရေးကိုချင်းချောင်းနေပြီးတော့ဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြတဲ့သူတွေဘက်ကကြမ်းဖက်မှုတွေအပေါ်မှာလည်းဖြည့်တွင်းကြမ်းဖက်ဝါဒဖြစ်ပြောဆိုလာနေတာကြောင့်ဒီဟောင်ကောင်ကဒီမိုကရေစီထောက်ခံသူတွေဟာအခုတစ်ပတ်အတွင်းမှာတော့ဆန္ဒပြပွဲတွေကိုအရှိန်လျှော့ပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့ဆန္ဒပြတဲ့သူ1000လောက်ဟောင်ကောင်ကျွန်းအလယ်ကဒီဈေးဝယ်စင်တာအပြင်မှာဆန္ဒပြခဲ့ကြပြီးတော့လွတ်လွတ်ရေးအတွက်တိုက်ပွဲဝင်မှုကြည့်ကြော်တဲ့နေကိုအော်ဟစ်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီဝဲဆန္ဒအတွင်းမှာရှိတဲ့တချို့မျက်နှာဖုံးဆွထားတဲ့ဆန္ဒပြတဲ့သူတွေကတော့တရုတ်ပိုင်းလိုတန်တရားရှိတဲ့စားတောက်ဆိုင်မှာစားတောက်တွေကိုတကယ်ဝယ်ယူတာမဟုတ်ဘဲနဲ့ဆက်ကနေတဆင့်မှာပြီးတော့အနောက်ရှက်တွေပြေးခဲ့တယ်လို့ဆိုပါတယ်ဟောင်ကောင်ကလူငယ်ဆန္ဒပြတဲ့သူတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့လဲဒီဟောင်ကောင်မှာရှိတဲ့တကြီးရွယ်ကိုလူကြီးပိုင်းတွေကဒီဟောင်ကောင်ရဲဌာနချုပ်နေရာမှာအခုသတင်းပတ်ကုန်အတွင်းမှာထိုင်ပြီးတော့သပိတ်မောက်ခဲ့ကြပါတယ်ပြီးခဲ့တဲ့လေးလအတွင်းမှာတော့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပြီးတော့တခါတရံမှာတော့အကြမ်းဖက်တဲ့အထိဖြစ်လာခဲ့တာပါပြည်သူ့ဆိုကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့နိုင်ငံသားလွတ်လပ်ခွင့်တွေကိုထိပါလာနေတယ်လို့ယူဆလာတာကြောင့်ဟောင်ကောင်ပြည်သူတွေကအခုလိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အင်ဂျင်နီယာတယောက်ကောင်းဆောင်တစ်ခုဟာသူတို့ကြားမတူကွပြချက်တူကိုပေးထားပြီးတော့အလွတ်သဘောထိပ်သီးစနစ်ဝက်တရားစင်နေကပြုလုပ်ပါတယ်အိန္ဒိယနိုင်ငံအတွက်ဒုက္ခကြုံနေတဲ့ကုန်သွယ်ရေးလုံငွေကြီးမားနေတာကိုဖြေရှင်းဖို့နဲ့နိုင်ငံနေဆက်လုံခြုံရေးတိုးမြှင့်ဖို့ဆိုတာတွေဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကကန်ဂိုရန်မြို့လေးမှာခေါင်းဆောင်တွေတွေ့ပြီးတော့သူတို့ကြားကွဲပြားမှုတွေကိုအငင်းခုန်မဖြစ်စေဘဲနဲ့လိမ္မာပါနက်ဇွန်နဲ့ကင်တွယ်ဆုံးဖြတ်ခဲ့ကြတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်စိုးရိမ်ပူပန်မှုတွေအပေါ်မှာနှစ်ဖက်စလုံးကတော့အကဲဆက်နေတော့မှရှိပါတယ်။ဒီဆက်ဆံရေးဟာကဘာကြီးငင်းငယ်ရေးနဲ့တည်ငြိမ်မှုအတွက်အရေးကြီးတဲ့အခြေအနေတစ်ရပ်ဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောပါတယ်။သူတို့နှစ်ဦးဟာမိတ်ဆွေတွေလူမျိုးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်သမ္မတရှီချင်းပင်ကပြောပေမဲ့အသေးစိတ်ကတော့ထုတ်ဖော်မပြောခဲ့ပါဘူးခင်ဗျာ
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီချင်းပင်တို့အိန္ဒိယနိုင်ငံချင်နိုင်းမြို့မှာပြုလုပ်တဲ့အလွတ်သဘောထိပ်သီးဆွေးနွေးပွဲကိုသတင်းယူပို့သွားရောက်ခဲ့တဲ့ VOA တိဘက်ဌာနရဲ့ဒေသခံသတင်းတော်ကိုအိန္ဒိယရဲတပ်ဖွဲ့နဲ့ထောက်လှမ်းရေးအဖွဲ့တွေကတောက်ချာနေကဖမ်းဆီးလိုက်ပါတယ်ဒါပြင် Radio Free Asia RFA တိဘက်ဌာနရဲ့သတင်းတော်ကိုလည်းဖမ်းဆီးခဲ့ပါသေးတယ် VOA ရဲ့ဒေသခံသတင်းတော် Felsen Chodak နဲ့ဒီ Ivory ကပေမာငူဒပ်တို့ဟာနိုင်40ကျော်ကြာဖမ်းဆီးခံခဲ့ရပြီးတော့ပထမတော့သူတို့ကိုချင်းနိုင်ရထားဘူးသားယုံမှာထိန်းသိမ်းထားခဲ့ပြီးတော့နောက်ပိုင်းမှာတော့ Yes Khan နဲ့အဲ့ဒီတန်တစ်ခုမှာဖမ်းဆီးထိန်းသိမ်းခဲ့ကြအောင်အဲ့ဒီနောက်တော့သူတို့ကိုပြန်လွတ်ပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်သူတို့ရဲ့သတင်းတော့ကပြကိုပြသခဲ့ပြီမဲ့လေသူတို့ရဲ့ဖုန်းတွေကိုတင်းယူသွားခဲ့သလိုရှားဖွေစစ်စစ်မြင့်မြတ်နာတွေလုတ်ခဲ့ပြီးတော့ဓာတ်ပုံတွေရိုက်ခဲ့တယ်လို့ဆိုပါတယ်သူတို့ကိုတရုတ်သမ္မတအိန္ဒိယနိုင်ငံကမပြတ်မချင်းဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရုတ်သမ္မတရှီကျင်းဖြင့်အိန္ဒိယနိုင်ငံကိုမလာခင်မှာပဲအိန္ဒိယအာဏာပိုင်တွေကတိဘက်ရေးလှုပ်ရှားဆောင်ရွက်နေတဲ့ចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတော်များများကိုဖမ်းဆီးခဲ့ပြီးတော့49ယောက်ထပ်မင်းဖမ်းဆီးခဲ့တယ်လို့သိရပါတယ်ဒီထဲမှာအရင်တရုတ်ကောင်းဆောင်တွေလာတဲ့အခါမှာဆန္ဒပြခဲ့တာကြောင့်လူသီများထင်ရှားခဲ့တဲ့အဓိပ္ပာယ်ရေးတက်ကြွလှုပ်ရှားသူတန်ဇင်းဆန်ဒူးလည်းပါဝင်ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုမှာခြေချနေထိုင်မှုမျှော်လင့်ချက်နဲ့မက္ကဆီကိုနိုင်ငံတောင်ဘက်ကနေပြီးတော့ထွက်လာကြတဲ့ရွှေပြောင်းနေထိုင်သူ2000ပါတဲ့ရင်းနှီးကိုမက္ကဆီကိုအာဏာပိုင်ကတားဆီးလိုက်ပါတယ်အဲ့ဒီကြေကအများစုဟာချီလ်ပတ်စပီနဲ့တပချူလာမြို့ကနေပြီးတော့ထွက်လာကြတာဖြစ်ပါတယ်သူတို့ဟာမက္ကဆီကိုနိုင်ငံကနေပြီးတော့ဖြတ်သွားဖို့ခွင့်ပြုချက်မရတာကြောင့်ဂွနီပလာမြောက်ပိုင်းကအဲ့ဒီမြို့မှာသူတို့ဟာသတင်းပတ်တွေနဲ့ခြေပြီးတော့ဆောင်းဆန်းနေခဲ့ရတာပါ
ဂျပန်နိုင်ငံတိုကျိုမှာဒီကနေ့ထိုးတက်ခဲ့တဲ့ MMA ကိုကံပညာတိုင်းမောင်းဆောင်ပြိုင်ပွဲ Century 1 Championship ပြိုင်ပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းသားအွန်လာအန်ဆန်အနိုင်ရသွားပါတယ်မြန်မာနိုင်ငံကအွန်လာနဲ့ဖိလစ်ပိုင်ကစင်ခေါ်သူ Random Barrel တို့ဒီကနေ့ထိုးတက်ကြတာမှာအွန်လာကဒုတိယချီမှာအလဲထိုးပြီးတော့တိုင်ပွဲရနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တင်ငွေမြန်မာပိုင်းထိတန်းရောင်သတင်းတွေကိုကိုရရနိုင်နဲ့ကိုသားညွန့်ဦးတို့ပြောပြခဲ့တာပါရှင်။ VOE ကနေအခုထုတ်လွှင့်ပေးတဲ့ဒီစီစဉ်ကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းထုတ်လွှင့်ပေးပါတယ်။အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့တောက်ကြာနေ့ကရခိုင်ပြည်နယ်အတွင်းအေးအေးလက်နက်ကင်တွေကအရတားခီးတဲ့30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒေသအတွင်းမှာစစ်တပ်ဘက်ကနေမီရှင်းလင်းရှာဖွေရာတွေလုပ်နေပါတယ်။ဒီအခြေအနေကြောင့်ဒေသခံတွေကြားမှာလည်းစိုးရိမ်မှုတွေတိုးလာပါတယ်။စစ်စင်ရေးတွေအတွင်းအရတားပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့ရခိုင်မတ်တွေကတောင်းဆိုနေကြပါတယ်။ပြည်စုံကိုတော့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်။
ရခိုင်တိုင်းသားလက်နက်ကိုင်တပ်နဲ့မြမဆွေရစစ်တပ်တို့ကြားကာလာရှေကြတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာတော့ဘုံခွဲတိုက်ခိုက်မှုတွေရင်ဆိုင်တိုက်ပွဲတွေနဲ့စည်ရေးတင်းမာနေတဲ့အနေထားပါဒီလိုမျိုးစည်ရေးပြပခါတွေဖြစ်နေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်တောက်ကြာနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကံကြီးကုန်းအနီးမှာတော့စစ်တွေကိုလာနေတဲ့ရွှေပြည်တစ်ခီးတွေရင်ကိုလက်နက်ကိုင်ဖွဲ့တချို့ကတားဆီးပြီးတော့မိသက်တပ်ဖွဲ့ဝင်တချို့အပါအဝင်ခီးတွေ32ဦးကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်စဉ်ဖြစ်ခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်တပ်သတင်းမှထုတ်ပြန်ရေးဝင်ရှိရသူတွေနဲ့အေးအေးရခိုင်တိုင်းသားလက်နက်ကိုင်တပ်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အတည်ပြုချက်မရပါဘူး။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတော့မြောက်ဦးမြို့နယ်တွင်မှလက်တလောဖြစ်နေတဲ့တိုက်ပွဲတွေအပါအဝင်မြောက်ဦးမြို့ရဲ့လုံခြုံရေးဖြစ်စေတဲ့အခြေအနေတူတည်ထားသလောက် VOA မြန်မာပိုင်းကိုပြောပြပါပါတယ်
။ကျောင်းကတော့အားတော့ပါဗျာဘေးဆက်ကလည်းမသိဘူးခိမ့်သိမ့်ထားတယ်ဆိုတာပေါ့နော်။မြောက်ဦးမှာတော့ဗျာမနေ့ကလည်းပဲတမ်းလို့လှုပ်ရှားစစ်ကြောင်းတွေတော့ဟုတ်ပေါ်ကံတော့ပေါက်တော့ပြင်တော့ဖက်မှာတော့ရှိပါတယ်သူတို့နှုတ်ချသွားလာနေတယ်လို့လည်းကြားရပါတယ်တပ်ပွဲကတော့မနေ့ကညနေပေါက်တော့ပြင်ဖက်မှာတပ်ပွဲဖြစ်တယ်လို့တော့သတင်းရပါတယ်အဲဒေသခံတွေကတော့သူတို့လုံခြုံရေးအတွက်တော့တာဝန်ရှိတာကအစိုးရမှာပဲတာဝန်ရှိပါတယ်ဆိုတော့အစိုးရကပဲတာဝန်ယူဆောင်ရွက်ရမှာဖြစ်ပါတယ်အဲ့ဒီကိစ္စက
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ခီးတဲ့ရင်ကခီးသွားတွေဖမ်းဆီးထိန်းသိမ်းခံရတာလို့ဖြစ်စင်နေစစ်ဖြစ်နေတဲ့နယ်မြေတွေထဲမှာတော့တိုက်ပွဲကအရှိန်မလျော့သေးလို့ဒေသတွင်းလုံခြုံရေးကစိုးရိမ်စရာအနေထားဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်။ဒီ
မင်းဆက်တွေကမင်းမျိုးကပင်ပန်းဆင်းနေလို့ပြောပါတယ်နော်။ဆိုတော့အဲ့မင်းမျိုးကပင်ပန်းဆင်းလာတယ်နောက်တစ်ခါအေးချဝါကအတောင်ဝန်ရှိတဲ့လူရှင်းရောက်ပါတယ်ဆိုပြီးကျမတို့အဲ့လိုသတင်းကြားတယ်ပေါ့နော်အဲ့ဒါကိုတော့ဒီအေးတက်မတော်ကပေါ့နော်ခေါ်တော့တယ်ဆိုပြီးတော့ကျမတို့အဲ့လိုပဲသိထားပါရဲ့ရှင်ကျမတို့ဖက်မှာတော့တကယ်ကိုဒီရသေးတော်မျိုးနယ်ဆိုရင်လုံခြုံရေးတော်တော်ကင်းနေပြီပေါ့နော်ပြီးတော့နောက်တစ်ခါတိုက်ပွဲတွေဂျူကြာဂျူကြာဖြစ်တယ်ဟိုလွန်ခဲ့တဲ့နှစ်ရက်လောက်ကကြောက်တန်းမှာဖြစ်ပါတယ် နေလီဘက်ကိုမနေ့တစ်ခါဖြစ်တယ်နေလီတစ်ခါဖြစ်တယ်နောက်တစ်ခါတက်မတော်ကကြောက်တန်းကိုပြန်လာပြီးတော့ဒီကြောက်တန်းစာတင်ကြောင်းလာမှနေရာယူတယ်အဲ့ဒီအမီအနာမှာရှိတဲ့ပေါ့နော်ကိုဘက်ကအီအီလေးနဲ့တညာလုံးတိုက်ခွေးဖြစ်တာတွေရှိပါတယ်တချို့ရော်တယ်ဆိုရင်အုပ်ချုပ်ရေးမှုလည်းမရှိဘူးအဲ့တကြောင်ဒီတိုက်ပွဲတွေကြားထဲမှာတော့ဒီလူကြုံကြီးရတော့ပေါ့နော်ကိုကိုရဲ့ဒေသကိုပဲကိုတို့တောင်းလျှောက်ရတယ်ရှိတယ်နောက်တစ်ခါရော်တရော်ကိုတက်မတော်ကဝင်လာပြီးဆိုတာနဲ့အဲ့ဒီတက်မတော်စစ်ကြောင်းရောက်တာနဲ့ပဲဒေသခံပြည်ရော်တွေကတော့အမီးအနားရော်ကရော်တွေချောင်းနေကြပါတယ
်စစ်ဘေးဒုက္ခတွေတွေ့လဲဆန်းနရစ်ခါမလုံလောက်မှုတွေနဲ့အခက်ကြုံနေရတယ်လို့လုံကြုံကြီးကလည်းစိတ်မချရတဲ့အနေထားပါဒီလိုခြေညွေတွေမှာတော့မတင်ငါမှုတွေနဲ့ရွာလုံးကျွဖန်းစီစစ်စေးတာတရားစွဲဆိုတာတွေရှိနေတဲ့အတွက်ဂျွာသားတွေကဘေးလူရာကိုတင်းရှောင်နေရပြီးရသေးတောင်ဘက်မှာလည်းစစ်တပ်ရေရင်တွေတိုက်ခိုက်ခံနေရတဲ့အနေထားဖြစ်နေပါတယ်ဒါကြောင့်နယ်မြေတွေမှာတော့ခီးသွွာလာရေးအခြေအနေကလုံကြုံစိတ်ချရမှုမရှိတာကြောင့်စိုးရိမ်ရပါတယ်လို့ရခိုင်အမတ်ဒေါက်ခင်စောဝေးကပြောပါတယ်
အဲ့တော့ကျမတို့အခုရခိုင်ပြည်နယ်မှာပေါ့နော်စစ်ပွဲတွေဖြစ်တယ်တိုက်ပွဲတွေဖြစ်တယ်အဲ့တော့ဂျာမာရင်စာပင်ဖြစ်တဲ့ပြည်သူတွေကဒုက္ခရောက်ရတယ်နောက်တစ်ခါအကူကလည်းလုံခြုံရေးဘိုင်းမှာဆိုရင်အရင်အားနေတယ်မိမိကိုယ်ကိုမိမိစောင့်ခောက်ရတဲ့အချိန်ရောက်နေပါတယ်ဒီစံပယားနဲ့ဖန်ဆီမှုတွေပေါ့နော်ရှိနေကြတယ်။နောက်ပေတဲ့လူတွေကလည်းပေတော့တာလည်းရှိတယ်။အဲ့တော့အဓိကကတော့ကြောက်တန်းဖြစ်စိမ်မှာဖြစ်တော့တာကိုလူတိုင်းကကြောက်ကြပါတယ်။အခုလိုဒီတိုက်ပွဲတွေဖြစ်တာကနှစ်ဖက်တိုက်ပွဲကိုကျမတို့မပြောလို့ပါဘူး။အာသူသေးကိုသေးဒါကတိုက်ကြတာနော်။အဲ့ဒီအတွက်ကြောင့်ကျမတို့ကတော့ဒီအဓိကဂျာကပေါ့နော်မြေစာပင်ဖြစ်တဲ့ပြည်သူတွေကတော့ဒီနေရာမှာမနှက်ဖို့အတွက်ကျမတို့တောင်းဆိုလိုပါတယ်။သူတို့တွေဒုက္ခမရောက်ဖို့အတွက်ကျမတို့ကတော့နှစ်ဖက်စလုံးကိုတော့တောင်းဆိုလိုပါရှင
့်။တိုင်းဒေသလည်းနှစ်ကင်တက်အေးအေးနဲ့မြန်မာဆွေရစစ်တပ်တို့ကြားတိုက်ပွဲတွေအတွင်ပျောက်ဆုံးသူအရသာဥယေပိုတိုးလာသလိုနေမြေကမတည်ငြိမ်သေးတဲ့အတွက်နေရဲစွန့်ခွာထွက်ပြေးသူဒုက္ခသည်တွေဟာနေရဲရင်းကိုပြန်နိုင်ရေးမရေမရာဖြစ်နေစေအနေထားဖြစ်ပါတယ်အခုချိန်ထိတော့စစ်ဘေးဒုက္ခသည်ဥယေပေါင်း 9,000 အထိတိတ်ရှောင်နေကြရစေအနေထားဖြစ်ပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးတော့မြန်မာရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာရင်းနှီးခြင်းနဲ့ American ကုမ္ပဏီတွေတိုးလာပြီးမဲ့ရခိုင်ပဋိပက္ခကြောင့်ရင်းနှီးမြုပ်နှံမှုတွေနိုင်ငံခြားခရီးသွားတွေနောက်တွန်းရတယ်လို့ American ASEAN စီးပွားရေးကောင်စီအဖွဲ့ရဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ရေးမှူးကိုလာဖုံမြင့်ကပြောပါတယ်ကိုလာဖုံမြင့်ကတော့ကိုဇော်ဝင်းလှိုင်ကမေးမြန်းထားတာကိုနားဆင်နိုင်ပါတယ်ရှင်
ASEAN Business Council အဖွဲ့နဲ့ platform ကစက်တင်ဘာ30ရက်နေ့ကလေးကနေပြီးတော့ရောက်30ရက်နေ့ပြီးတော့အောက်တိုဘာ3ရက်နေ့ထိလာကြတာပေါ့နော်အမေရိကန်ကစီးပွားရေးလုပ်ငန်းရှင်အုပ်စုတွေဆိုတော့ဒီလာကြတဲ့နေရာမှာမြန်မာနိုင်ငံမှာဘယ်နေရာတွေဘလို့ကဏ္ဍတွေမှာတွားပြီးတော့တွေ့ဆုံဆွေးနွေးကြတာတွေရှိသလဲဆိုတော့ပြောပြလို့ရမှာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ American ASEAN စီးပွားရေးကောင်စီက2012ပေါ့နော်ဒီ American Bank ကစီးပွားရေးပိတ်ဆို့မှုတွေလွတ်ပြီးလွတ်ပြီးခြင်းနှစ်ရက်မှာယခုလိုမျိုးပဲပထမဦးဆုံးကျွန်တော်ခေါ်တော့ business mission ပေါ့နော်အဲ့ဒါတော့ဒီစီးပွားရေးအဲလုပ်ငန်းတွေလုပ်ငန်းပေါင်း American လုပ်ငန်းပေါင်းအခု25ခုဒါနှစ်စင်မှာကျွန်တော်တို့မြန်မာနိုင်ငံကိုခေါ်လာပြီးတော့အဲသက်ဆိုင်တဲ့အစိုးရအဖွဲ့ရုံးနေနဲ့ပေးတွေ့တယ်နော်သူတို့ရဲ့ဒီမြန်မာနိုင်ငံကိုသူတို့ဝင်ကျင်တဲ့အဖွဲ့တွေပဲဖြစ်ဖြစ်သို့မဟုတ်ကဝင်နေပြီးသားနော်လုပ်ငန်းတွေပဲဖြစ်ဖြစ်ကသူတို့ဟိုကြုံတွေ့နေရခက်ခဲလေးတွေသူတို့လုပ်ချင်တဲ့လုပ်ငန်းတွေကိုပုံဝင်လင်းလင်းတာအဲဆိုရဖွဲ့နဲ့တင်ပြတယ်အဲဒီနှစ်ကတော့ဟိုကျွန်တော်တို့ကုမ္ပဏီ12ခုအကုမ္ပဏီ12ခု13ခုပေါ့ဗျာနောက်13ခုပါပါတယ်အဲပါလာတာသူတို့ဒီလုပ်ငန်းတွေကတော့သူကအမျိုးစုံပဲเนาะအဓိကတော့အားသာတာတော့ဒီဤပညာဤပညာဘိုင်းကိုအားသာတဲ့ကုမ္ပဏီတွေပါလာတယ်ဒီ Amazon တို့ Google တို့เนาะ Visa Mastercard တို့လိုကုမ္ပဏီတွေကဦးဆောင်ပြီးတော့အဲတခြားသောအဲလုပ်ငန်းတွေဖြစ်တဲ့ Coca-Cola တို့လိုမျိုးနော်အဲဒီအသက်အာမခံလုပ်ငန်းတွေ
ကုမ္ပဏီကြီးတွေပေါ့နော်လာကြတာတကယ်တိတ်တိတ်ကျဲကုမ္ပဏီတွေလို့ပြောရမှာပေါ့
ဟုတ်ကျွန်တော်တို့ကိုစားပြုတာလဲဟို American မှာဆိုရင်ဒါကျွန်တော် Fortune 500ပေါ့နော်အကြီးဆုံးကုမ္ပဏီကြီးကျွန်တော်က160ဟိုကိုစားပြုပါတယ်ခင်ဗျာအဲအဲ့ဒီကနေရွှေ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့ဈေးကွက်နဲ့တင့်တော်မယ်မြန်မာနိုင်ငံဈေးကွက်ထဲမှာအခုလက်ရှိလုံးနေအင်းလိုက်လုံးနေသုံးမဟုတ်လဲလုံးဖို့စိတ်ဝင်စားတဲ့ကုမ္ပဏီပေါ့အဲဒါကျွန်တော်တို့ခေါ်လာတာဖြစ်ပါတယ်
ဒီလိုမျိုးလာတဲ့ခီးစဉ်တွေမှာပို့ပြီးတော့များအားရစရာကောင်းတဲ့အခြေအနေတွေတွေ့ရသလားနှစ်စဉ်လာနေတဲ့တော်တွေမှာပေါ့နော်တဖြည်းဖြည်းအမေရိကန်ဘက်ကစိတ်ဝင်စားမှုပေါ့မြန်မာနိုင်ငံဘက်မှာ
အဲဥစားပထမကတော့ဟိုအမေရိကန်လုပ်ငန်းတွေအထူးသဖြင့်လုပ်ငန်းကြီးတွေရေလုံထုံးလုံးစင်ဟိုကအဲ့လိုပဲခင်ဗျာကျွန်တော်တို့ဟိုမြန်မာနိုင်ငံရဲ့ဒီဈေးကွက်ဆိုတာဟိုအခုမှ နဲ့စပြီးတော့ပြောင်းလဲပြုပြင်ပြောင်းလဲမှုတွေပွင့်လင်းလာမှုတွေအဖြစ်ဖြစ်ချင်းလုပ်နေရတယ်။သူများနိုင်ငံတွေလိုမျိုးဟိုကွာပြင်ဆင်မှုအချိန်ဟာလေအဲ့လောက်ကြီးအများကြီးကြာတော့မဟုတ်တာကျွန်တော်တို့ကလည်းနောက်ကြံနေတယ်လို့ဖြစ်တာတကားပေးဝါဒနဲ့ဆိုတော့ကအရင်တော့ကဟိုအုတ်ထုတ်ခဲ့တဲ့တကားပေးဝါဒနဲ့ဆိုတော့အခုကပြန်ပြီးကျွန်တော်ကလိုက်နေရတဲ့အချိန်မှာခက်ခဲရတာအများကြီးရှိမှာပဲနော်နေချင်းညာချင်းကောက်ကောက်ရင်းကနိုင်ငံစီဝါရေးတိုးတက်ဖို့ဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ကျွန်တော်တို့မျှော်လင့်လို့မရဘူးခင်ဗျအဲ့တို့ပေမဲ့ကဟိုအမေရိကန်လုပ်ငန်းတွေကမြန်မာနိုင်ငံရဲ့အဖြစ်ထွန်းနိုင်တဲ့လာလာပေါ့ဖြစ်ထွန်းနိုင်တဲ့လာလာအောင်မြင်နိုင်တဲ့လာလာဒီလူငယ် market လူငယ် market နဲ့လူငယ် workforce အဲ့နှစ်ခုအဲ့ဒါကိုအရင်စေဝင်စားတယ်အဲ့ဒါလည်းအရေးအကြီးဒီအခုမြန်မာနိုင်ငံနေမဟုတ်ပါဘူးဒါရှေ့အောင်အာရှနိုင်ငံတို့ဘက်မှာဖြစ်နေတဲ့ trend တစ်ခုပေါ့နော်အဲ့တော့ဟိုကျွန်တော်ဒါရကပြချင်တာတော့ VNL ကိုပဲကြည့်ပြနော် VNL မှာစပြီးတော့အဲသူတို့ဒီ community ကနေဒီ capitalist ဘက်ကိုသူတို့သွားတဲ့အခါမှာစပြီးတကားဖွင့်ပြီးလမ်းကြောင်းပေးတဲ့အချိန်မှာဒီဟိုအလုံးရင်းနဲ့ဝင်လာရဲစီးပွားရေးဆိုတာမရှိတလို့ပါနော် American လုပ်ငန်းတွေဘက်ကအဲဒါပေမဲ့သူတို့ဝင်တယ်ဖြည်းဖြည်းချင်းနေသူတို့ဒီဈေးကွက်ကိုသူတို့စောင့်ကြည့်တယ်ဒီအလုံးထုံးလုပ်စင်နေဥပဒေမူရန်နေစီးပွားရေးလုပ်ဖို့အတွက်ဥပဒေမူရန်နေပါညှိနှိုင်းတယ်အစိုးရဘက်ကလာရောက်မှုဘယ်လောက်ရှိလဲကြည့်တယ်အဲပြီးတော့တကယ်ဝင်လာပြီဆိုလဲအလုံးရင်းနဲ့ပြီးတော့ဟိုတစ္ဆာရှိရှိပေါ့ဗျာကျွန်တော်တစ္ဆာရှိရှိနဲ့ဝင်လာတယ်နောက်တစ်ခုကလုံထုံးလုပ်စင်မှာဒီတာဝန်တည်ရဲ့လုံထုံးလုပ်စင်နေလုပ်ဆောင်လုပ်ကြတယ်နော်ဒီသဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းနေလုံထုံးလုပ်စင်နော်လူအခွင့်အရေးလူ့သမားအခွင့်အရေးကိုပဓာနာထားတဲ့လုံထုံးလုပ်စင်ဒါနဲ့လုပ်ကြတဲ့အတွက်ကျွန်တော်ပြောချင်တာကတော့အဲလာမယ်ဒါမဲ့ကြာမယ်အဲရောက်ပြီဆိုရင်လည်းဘယ်လိုပြောရမလဲရောက်ပြီဆိုရင်လည
်းရေရှည
်ရေရှည်နေမယ်အဲအဲ့ဒါကိုကျွန်တော်ဥစ္စာပထမပြောချင်တယ်နောက်တစ်ပိုင်းနောက်တစ်ပိုင်းကအစိုးရဘက်မှာတော့ဟိုအားရစရာပြုပြင်ပြောင်းလဲမှုတွေလှုပ်လာတာကျွန်တော်တို့တွေ့ပါတယ်ဒီအထူးသဖြင့်ကျွန်တော်လက်တော်ကိစ္စပြောရမယ်ဆိုရင်တော့အသက်အာမခံလုပ်ငန်းပေါ့နော်အာမခံလုပ်ငန်းဆိုတော့ကျွန်တော်တို့နိုင်ငံမှာအကြာကြီးဒါဟိုနှစ်ပေါင်းများစွာဟိုလုပ်ဒီပြင်ပုဂ္ဂလိကဝင်ရောက်လုပ်ဖို့အတွက်ရန်ခက်ခဲတဲ့ခဏဆိုတော့ဆရာတို့လည်းသိပါပါပြီးတော့ကအခုလက်တော်မှာဒီတရားရဟန်းတို့နိုင်ငံများပိုင်းအဲ့ဒါအမကန်လုပ်ငန်းကိုကုမ္ပဏီ၅ခုကိုဖွင့်ပေးလိုက်တယ်ဆိုတာဒါအစိုးရဘက်ကနေအဲကောင်းမွန်တဲ့ဒါတင်ဒေတာလို့ကျွန်တော်တို့ဒီအဲဆိုဒီလုပ်ငန်းတွေอ่ะပေါ့နော်လုပ်ငန်းတွေစီးပွားရေး sector ညင်ပါတယ်ယူဆပါတယ်အခုအဲ့ဖွင့်ပေးလိုက်တဲ့၅ခုထဲမှာ American Company 2ဖြစ်တဲ့ Chubb ပါပါတယ်ဒါလည်းကျွန်တော်တို့ကိုစားပြုတဲ့ကုမ္ပဏီပါပဲသူတို့လည်းဒီ mission မှာသူတို့လိုက်လာပါတယ
်အဲ့တော့အခုမြန်မာနိုင်ငံကိုဒီတစ်ခေါက်ခီးစဉ်မှာသွားကြတဲ့နေရာတွေထဲမှာပါရီယာများအထူးစိတ်ဝင်စားစရာကောင်းတယ်။ဘယ်နေရာတွေများအာယုံဆိုင်ပြီးဘောပေါ့နော်။သူ့အမေရိကန်လုပ်ငန်းရှင်တွေဘက်ကပေါ့နော်။ဟောအာယုံဆိုင်မှုပိုရှိတယ်လေ
။တခုဒီနှစ်ထူးကြတာတော့ကျွန်တော်တို့ပထမဦးဆုံးအချိန်ကျွန်တော်လာနေ2012တည်းကအခုကြာမှပထမဦးဆုံးအချိန်ကျွန်တော်တို့မန္တလေးကိုစပြီးတော့ကျွန်တော်တို့ဖွဲ့ကိုခေါ်သွားပါတယ်။မန္တလေးကိုခေါ်ရဲဆိုတဲ့အကြောင်းရင်းကလည်းကျွန်တော်အဓိကထားပြီးတော့၃ခုရှိတယ်။အဲဦးစားပထမမန္တလေးရဲ့ဒီဘဟုပထဝီပေါ့နော်
။ပထဝီနေထား
မန္တလေးရဲ့ပထဝီနေထားဒီတရုတ်နဲ့အင်ဒီယာကြာနော်ပြီးတော့ကသူ့ရဲ့ access ပေါ့နော်သူ့ရဲ့ access point အားထိုက်မြင်မှပြီးတခုလုံးရဲ့ဈေးကွက်ကိုဝင်ရောက်ဖောက်ထိုးဖောက်လိုက်အဲ့တော့ဟိုဗျံကုန်တခုတည်းကိုပဲစီးပွားရေးကိုသွားပြီးတော့ဗလာနာထားနေအာယုံဆိုင်နေရအောင်မန်လေးကိုလည်းမန်လေးရဲ့အရေးပါမှုကလည်းဖြည်းဖြည်းနဲ့ပို့ပြီးတိုးတက်လာတည်တာလာဆိုတာအဲ့ဒါတစ်ပိုင်းဒုတိယအာဆီယံ smart city network ထဲမှာမန်လေးလည်းပါလာ smart city network နဲ့အတူတူဤပညာတွေsmart city level ကိုရောက်ဖို့အတွက်ဤပညာများစွာလိုတော့မယ်။လိုတဲ့အခါမှာဒီ American company တွေကဒါဤပညာနဲ့ပတ်သက်လာတယ်ဆိုရင်တော့ကမ္ဘာမှာနံပါတ်1လို့ကျွန်တော်တို့ပြောလို့ရတယ်။ဟိုတခြားနိုင်ငံတွေကလည်းဤပညာကတော့သူတို့ရဲ့တိုးတက်တာရှိရတယ်။ဒါပေမဲ့ American ရဲ့ဒီလုံထုံးလုံးစင်တဲ့ဤပညာကတော့ဒါသူတို့ရဲ့အသာချက်တစ်ခုပေါ့ဗျာ။အဲ့ဒါကိုကျွန်တော်ကချပြခြင်းနဲ့ပူပေါင်းဆောင်ရွက်ဖို့ဤလန်းနေကျွန်တော်တို့ရှာဖွေခြင်းနဲ့အားလုံးကိုကျွန်တော်မန်းလေးကိုပြန်ပြောလေလာဖြစ်တယ်နောက်ဆုံးတစ်ခုကတော့အဲဒါကတော့အဲမဟာဗျူဟာနီးနေပဲကြည်ကြည်နိုင်ငံရေးရောစီးပွားရောတစ်ခုလုံးဆက်ဆက်နေတဲ့ကိစ္စဖြစ်တယ်အဲဒါတော့ဗာလဲဆိုတော့မန်လေးမှာတရုတ်နိုင်ငံရဲ့လွှမ်းမိုးလှုံ့ဆော်အဲလွှမ်းမိုးမှုပို့ပြီးတော့ညလာကျွန်တော်တို့ကလူတိုင်းနဲ့တည်တယ်အဲ့တော့ကဟိုကျွန်တော်တို့ပြောတာတရုတ်ကိုပဲအကုန်လုံးဟိုပုံရမယ်အမေရိကန်ကိုပဲအကုန်လုံးယုံရမယ်ဆိုတဲ့ဟာမျိုးသဘောမဟုတ်ဘူးဒါပေမဲ့ ဒီ option ပေါ့ဗျာเนาะ option
များနေပြန်တခြားရွေးချယ်စရာနေလမ်းရှိ
တယ်ရွေးချယ်စရာရွေးချယ်စရာနေလမ်းနေနိုင်ငံတကာနိုင်ငံပဲဖြစ်ဖြစ်မျိုးတစ်မျိုးပဲဖြစ်ဖြစ်မရှိရမယ်ရွေးချယ်စရာစီးပွားရေးတွေရှိရမယ်အဲ့တော့မှလည်းတူတယောက်ဒါမှမဟုတ်နိုင်ငံတစ်ခုကဒီနေမီတစ်ခုအပိုင်စားရတယ်လို့ခြေလှယ်လို့မရပါဘူ
းကိုလာဖုံးမြင့်တို့သတိထားမိလို့မရှိဆက်လုပ်ရေးလုပ်ငန်းတော်တော်များများဟာတရုတ်ဝန်ထမ်းတွေကိုနိုင်ကလာပြီးတော့လုပ်နေတာရှိသလိုနောက်ွယ်ကတရုတ်စီးပွားရေးလုပ်ငန်းရှင်တွေကနေပြီးတော့ပံ့ပိုးပေးထားတဲ့လုပ်ငန်းတွေ
အဲ့ဒီမှာကွာသွားတာပဲကျွန်တော်ပြောရမှာကွာလိုက်ဘာလို့လဲဆိုတော့တရုတ်လုပ်ငန်းတွေကဒီလမ်းမလာဆက်သွယ်ရေး infrastructure ပေါ့ဗျာနော် infrastructure project တွေကိုသူတို့ရင်းနှီးမြှုပ်နှံတယ်လို့သူတို့ပြောတယ်သူတို့ရင်းနှီးမြှုပ်နှံတယ်လို့ပြောရင်သူတို့ဒီရင်းနှီးမြှုပ်နှံမှုရဲ့နောက်ွယ်မှာဝင်လာတဲ့လုပ်ငန်းသုံးပစ္စည်းတွေနော်သုံးတဲ့ဒီအလို့သမားတွေပေါ့နော်အကောင်လုံးကသူတို့လူသူတို့ခေါ်လာတာသူတို့ပစ္စည်းသူတို့ယူလာတာ
ဟုတ်တယ
်ဒီမြန်မာနိုင်ငံရဲ့ဈေးကွက်မြန်မာနိုင်ငံရဲ့ဒီအဲစားဝတ်နေရေးပေါ့မြန်မာနိုင်ငံပြည်သူတွေစားဝတ်နေရေးပြည်လည်ဖို့လုပ်ငန်းတွေချပေးရဆိုတာမရှိတော့ဘ
ူးလောက်ကန်ဖန်တီးပေးတာမရှိ
ဘူးဖန်တီးပေးရဆိုတာမရှိတော့
ဘူးနည်းတယ
်အဲ့တော့ကဟို American နဲ့ International တော့စီးနေရေလို့ကွာ American လုပ်ငန်းတွေကဝင်လာပြီဆိုရင်သုံးတာဒီမြန်မာနိုင်ငံပြည်သူပြည်သားတွေပဲမှာပြီးတော့သူကဒီအလို့သမားငှားရဆိုတာရဲ့နောက်ကမှာအလို့သမားရဲ့ရည်ရှိဖွံ့ဖြိုးတိုးတက်ရေး training professional training ပဲဖြစ်ဖြစ်ဒီ technical skill training ပဲဖြစ်ဖြစ်ဒါတွေကဘာတော့လုပ်ငန်းနဲ့အတူတူတွဲပြီးတော့ပေးရတယ်အဲ့မှာကျတော့ပြည်သူအကျိုးပြုမှမှာစီနေရေလို့ကြွားသွားတယ်အဲ့ဒါကြီးကျွန်တော်ထောက်ပြချင်တာ
ဒီမိုကရေစီအစိုးရလည်းဖြစ်တယ်ဟိုအနောက်အုပ်စုတွေကလည်းဒီဟာကိုလိုလားလားအနယ်ဒီအစိုးရတက်မလာခင်ကတည်းကရှိခဲ့ကြတယ်ဆိုတော့တကယ်လို့များအနယ်ဒီတက်ရင်ဟာရင်းနှီးမြှုပ်နှံမှုတွေအများကြီးရောက်လာပြီးတော့အလုပ်တကိုင်တွေလည်းဖန်တီးမယ်တိတယ်နိုင်ငံခြားကုမ္ပဏီတွေမှုလို့ပေါက်လာမယ်လို့အဲ့လိုအဲ့ဒီပစ်ချာကိုလူတို့ကတော်တော်များများရှိခဲ့ကြတာ哦တိုးတော့လဲတကယ်တကယ်မှာကြတော့ဟိုလက်တွေ့မှာလိုရတဲ့အခက်အခဲအများကြီးရှိတာ哦ဆိုတော့မြန်မာနိုင်ငံအစိုးရဘက်ကလည်းနည်းဝန်လေးမှုတွေတချို့ရှိသလိုနိုင်ငံအဲ့ဒီမြန်မာပြည်ဖြစ်နေနိုင်ငံကြီးအနေထားတွေဘာတွေအရာလဲပြပကနေပြီးတော့အမေရိကန်မှလည်းလို့မဟုတ်ဘူးပေါ့နော်ဥရောပနိုင်ငံတွေပဲဖြစ်ဖြစ်တခြားနိုင်ငံတွေရင်းနှီးမြှုပ်နှံကြမယ်ဆိုရင်နည်းနည်းစဉ်းစားစရာအချက်တွေပေါ်လာတာ哦ဆိုတော့အဲ့လိုမျိုးအနေထားမျိုးမှာအခုရောက်လာတဲ့အခုနောက်ဆုံးအချိန်ပေါ့နော်အခုနောက်ဆုံးကိုလာဖို့မြင်နေလာတဲ့အဖွဲ့တွေကရောဒါတွေကိုကြော်လာပြီးမြင်နိုင်သလား
ဒီမိုကရေစီနိုင်ငံတစ်ခုဖော်ဆောင်မှုအတွက်ကပေါ့ဗျာနော်ဒီကြံ့ကြာမှုတွေအနောက်သွားမညီတာတွေမလွတ်တာတွေခက်ခဲတွေအများကြီးကြုံတွေ့ရမှာအဲ့အရာတွေတခုချင်းစီဖြည့်ရှင်းမှုအတွက်ဆိုတာလဲဘယ်အစိုးရပဲဖြစ်ဖြစ်ပါဘယ်ပါတီပဲဖြစ်ဖြစ်ပါအချိန်တစ်ခုပေးရမယ်ဒါကိုကျွန်တော်တို့နားလည်ပါတယ်ဒါပေမဲ့ဒီ American ဘက်ကအလုံးရင်းမဝင်တာအခုနပြောလို့ပါပဲဟိုအချိန်ကြာတာပေါ့နော်သူတို့ရဲ့လုပ်ငန်းတွေကဒီဈေးကွက်တစ်ခုကိုဝင်တော့မယ်ဆိုရင်ဝင်လဲသူကအလုံးလိုက်ရင်းလိုက်ဝင်တယ်ဝင်ဖို့ကိုလည်းသူကအချိန်ကြာကြီးယူပြီးတော့စဉ်းစားတယ်အဲဒါရှိတယ်ဒီနောက်တစ်ခုကတော့ပြဿနာပါလဲဆိုတော့ဒါဒီနေရာမှာတော့ကျွန်တော်ကအစိုးရဘက်ကိုနည်းနည်းလေးတိုက်တွန်းနေတာပို့ပြီးတော့သူတို့ရဲ့ outreach ကိုပေါ့နော်မြင့်တင်နေနေဆိုတဲ့အပိုင်းအဲဒါပါလဲဆိုရင်ရခိုင်ရေးရခိုင်ရေးမှာပြဿနာပါဖြစ်နေရလဲဆိုတော့ကျွန်တော်တို့ဘက်ကဒီကျွန်တော်တို့အစိုးရဘက်ကသူတို့ရဲ့ဖြစ်ပုံဖြစ်စဉ်ဒီလိုနေ international media ပေါ့နိုင်ငံတကာသတင်းဌာနတွေနိုင်ငံတကာနဲ့ဥမွေနေနေချပြဖို့ပို့ပြီးတော့လိုအပ်တယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကကျွန်တော်တို့ရဲ့ story ပေါ့ကျွန်တော်တို့ရဲ့ဖြစ်ပုံဖြစ်စဉ်ကိုကျွန်တော်တို့ကမပြောတော့ကျွန်တော်တို့အတွက်သူများကပြောသွားပြီရော။အဲသူများပြောတဲ့ version ကျွန်တော်တို့လက်ကြိုက်မှာမဟုတ်ဘူး။အဲ့ပြဿနာကျွန်တော်မှဖြစ်တယ်။ကိုယ့်ဘက်ကနေတက်နိုင်တဲ့အင်အားနဲ့ပြန်ပြီးတော့လိုက်ရမယ်ပြန်ပြီး fire ရမယ်ချင်းနေရောက်အဲဒါကိုနည်းနည်းလေးပို့ပြီးတော့အားထည့်ပြီးကိုကျွန်တော်ကဒါအပြုသဘောဆောင်တဲ့သဘောနဲ့တိုက်တွန်းလို့ဆိုချင်ပ
ါတယ်။ကလာဖုန်းကြီးကျေးဇူးအများကြီးတင်ပါတယ်။
ကျွန်တော်လည်းအခုလိုမျိုးပြီးရောအချိန်ယူပြီးမြင်မြင်ပေးရတဲ့ကျေးဇူးအများကြီးတင်ပါတယ်။ဟု
တ်ကဲ့
။မြမရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်။ဒုတိယပိုင်းနိုင်ယူဘက်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ယူဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုစတိုက်တင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့သတင်းစာဆီယာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ငင်းငယ်လုပ်ငန်းရှင်တွေတိုးတက်ဖို့ဖြစ်ပျက်ခဲ့တဲ့ပြဿနာတွေကိုနားလည်အောင်အရင်ကြိုးစားပြီးမှအပြေရှားသင်ခန်းစာယူပြီးတော့ငင်းငယ်လုပ်ငန်းရှင်တိုးတက်အောင်မြင်အောင်ဆောင်ရွက်တဲ့အကြောင်းကိုဆွေးနွေးတင်ပြပေးသွားမှာပါ။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင
်။လာမယ့်အောက်တိုဘာ15ရက်နေ့ဆိုရင်အစိုးရနဲ့တိုင်းသားလက်နက်ကိုင်တချို့တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်ထိုးထားတာ၄နှစ်ပြည့်ပါပြီ။လက်ရှိခြေနေကိုကြည့်ရင်အစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတရားဝင်ဆွေးနွေးပွဲတွေရပ်ဆိုင်းနေသလိုမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့လက်နက်ကိုင်၃ဖွဲ့နဲ့လည်းအပြစ်ခတ်ရပ်ဆဲတာမလုပ်နိုင်သေးပါဘူး။ရခိုင်ပြည်နယ်မှာဆိုရင်တော့နေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေပါသေးတယ်။တိုက်ပွဲလည်းမဖြစ် NCA လက်မှတ်လည်းမထိုးဘဲနေတဲ့ဝါနဲ့မိုင်းလာလို့အဖွဲ့မျိုးကလည်း NCA လမ်းကြောင်းပေါ်ငញ្ញရေးဆွေးနွေးပွဲစပွဲဝိုင်းစီရောက်မလာသေးပါဘူး။၄နှစ်အတွင်းငញ្ញရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာပင်လုံးကြီးလာကန်၃ချိန်ကျင်းပနိုင်တယ်။ပြည်တော်စုစာချုပ်အတွက်အချက်50ကျော်သဘောတူညီချက်ရခဲ့တယ်ဆိုတာလောက်ကလွဲပြီးအာမနာတန်းပြောရရင်တိုးတက်သင့်သလောက်တိုးတက်မှုမရှိခဲ့ဘူးလို့ဆိုနိုင်ပါတယ်။ငញ្ញရေးလုပ်ငန်းစဉ်တွေတိုးတက်ဖို့ဆိုရင်အရင်ဦးဆုံးဖြစ်ပျက်ခဲ့တဲ့အခက်အခဲပြဿနာတွေကိုနားလည်အောင်အရင်စူးစမ်းဖို့လိုပါတယ်။ဒါမှသာအပြေရှားသင်ခန်းစာယူပြီးညီညာရေးလုပ်ငန်းစဉ်တိုးတက်အောင်မြင်အောင်ဆောင်ရွက်နိုင်ပါပါ။ကုလပိုင်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ညီညာရေးလုပ်ငန်းစဉ်ဆောင်ရွက်ရမှာတိုးတက်မှုအများကြီးရခဲ့တယ်လို့ဆိုနိုင်ပါတယ်။အကြောင်းကတော့အပြစ်ခတ်ရဲစဲရေးလုပ်ကိုလုပ်ရမယ်။ညီညာရေးဆွေးနွေးပွဲတွေလုပ်ကိုလုပ်ရမယ်ဆိုတဲ့ခိုင်မာတဲ့တန်ဋိဌာန်ရှိတာ။တိုင်းသားလက်နက်ကိုင်တွေကိုဆက်ဆံရမှာအရင်သမိုင်းတလျှောက်မရှိခဲ့ဘူးတဲ့ဒန်းတူရီတူသဘောမျိုးထားပြီးလိုက်လျောတင်တာတွေကိုလိုက်လျောပေးတာ MPC လိုမျိုးငင်းငယ်ရေးဖော်ဆောင်တဲ့ဂျားကန်အဖွဲ့အားကောင်းတာအစိုးရနဲ့တက်မတော်ညီညွတ်မှုရှိနေတာအစိုးရနဲ့ငင်းငယ်ရေးအဖွဲ့ရဲ့ဆောင်ရွက်မှုနောက်တက်မတော်ကလိုက်ပါဆောင်ရွက်တာစတာရီကြောင့်ပဲဖြစ်ပါတယ်2016 April လမှာNLD ဆိုရတက်လာတဲ့အခါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကသူ့ဆိုရအဖွဲ့အတွက်ငင်းငယ်ရည်သည့်ပထမငင်းချမ်းရည်သည့်ဒုတိယငင်းချမ်းရည်သည့်တတိယဆိုပြီးကြွေးကြော်ခဲ့ပါတယ်။နိုင်ငံစီးပွားရေး policy ချမှတ်ရမှာတော့ငင်းချမ်းရည်ကိုအထောက်အကူပြုတဲ့စီးပွားရေးဆိုပြီးချမှတ်ခဲ့ပါတယ်။ဒါပေမဲ့အလုံးသိကြတဲ့အတိုင်း NLD အစိုးရလက်ထက်မှာငင်းချမ်းရည်ဟာတိုးတက်တင်းတဲ့လောက်မတိုးတက်တဲ့အပြင်ရပ်တန့်ပိတ်ဆို့တဲ့အနေအထားမျိုးတောင်ရောက်ခဲ့ရတာပါ။
ငင်းငယ်ရေးလုပ်ငန်းစဉ်ဆိုတာဟာအဓိကအားဖြင့်လက်နက်ကိုင်ပြိပခဖြစ်နေတဲ့ဘက်နှစ်ဘက်ပြိပခတွေပြင်းရင်အောင်လုပ်ရတာမျိုးလို့အကြံပြင်းပြောနိုင်ပါတယ်။ဒါကြောင့်အဲဒီလက်နက်ကိုင်အစုဖွဲ့တွေအထူးသဖြင့်အင်အားကြီးတဲ့အဖွဲ့ရဲ့ငင်းငယ်ရေးရယူမယ်ဆိုတဲ့ခိုင်မာတဲ့တန်နေတန်ဆိုတာအလွန်ရေးကြီးပါတယ်။မြန်မာနိုင်ငံမှာအင်အားကြီးဆုံးလက်နက်ကိုင်တပ်ဖွဲ့ဟာတပ်မတော်ပဲဖြစ်ပါတယ်။အရင်အစိုးရဟောင်းလက်ထက်မှာတော့တပ်မတော်ဟာအပြည့်ရည်ငင်းငယ်ရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်အစိုးရနီးတူဆန္ဒပြင်းပြခဲ့ပုံပေါ်ပါတယ်။ NLD လက်ထက်မှာတော့လက်နက်ကိုင်အဖွဲ့တွေအပေါ်သဘောထားတင်းမာလာသလိုအဲ့ဒီရဲ့မူလအကြောင်းရင်းဟာငင်းငယ်ရေးနဲ့ပတ်သက်ပြီးဆန္ဒပြင်းပြမှုအားနည်းသွားတာကြောင့်လို့ကောက်ချက်ချနိုင်ပါတယ်။
ဒီလိုပြောင်းလဲသွားရတာဟာငင်းငိမ့်လုပ်ငန်းစဉ်ဆောင်ရွက်နေချိန်ကိုကန့်တိုက်ပွဲတွေပေါ်ပေါက်လာတာရခိုင်အေအေတပ်ဖွဲ့ကြီးထွားလာပြီးအဖြူရောင်နေမြေရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားလာတာမျိုးနဲ့ဆက်ဆက်နေနိုင်တယ်လို့အခြားသောနိုင်ငံရေးဆိုင်ရာအကျိုးစီးပွားခံယူချက်တွေကြောင့်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။အလားတူတပ်မတော်ရဲ့တူတူတန်တန်အတိမတ်ပြုမှုမခံရတဲ့ကိုကန့်တအားနဲ့ရခိုင်အေအေတပ်ဖွဲ့တွေကလည်းစီရင်နီလန်းကိုပို့ပို့ယုံကြည်လာပြီးငင်းငယ်ရေးဆိုတာရလဲဖြစ်မရလဲဖြစ်ဆိုတဲ့အတွေးခေါ်ဘက်တိမ်ညွန့်လာတာတွေ့မြင်ကြရပါတယ်။ငင်းငယ်ရေးနဲ့ပတ်သက်ပြီးနောက်ထပ်ကြဲကြဲပြန့်ပြန့်ပြောဆိုနေကြတဲ့ဝေဖန်မှုကတော့ NLD ရဲ့ဥဆောင်မှုကဏ္ဍပါ။ NLD ဟာပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့အယက်သားဆိုရဖြစ်တာနဲ့အညီလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြဿနာမှာကြားနေပြီးတက်တက်ကြွကြွဆစ်ဆက်ညှိနှိုင်းတဲ့နေရာကဥဆောင်ပါဝင်ရမှာပါ။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်တာဝန်ပေးထားတဲ့ NRPC နဲ့ဒေါက်တာတင်မျိုးဝင်းရဲ့ဥဆောင်နိုင်စွမ်းအလွန်အားနည်းတယ်လို့ခုဆိုရင်ငင်းချင်ရီလို့ပြောလိုက်တာနဲ့စစ်ဘိုလ်ချုပ်ဟောင်းဦးခင်စောဦးဘုံမူဟောင်းညွှန်ကြားရေးမှူးချုပ်ဦးစော်ထေရူလောက်ကိုပဲပြေးမြင်ရတဲ့အခြေအနေထိရောက်သွားစေပါတယ်။ပုံမှန်လင်းလင်းပြောရရင်ငင်းငယ်ကြီးလုပ်ငန်းစဉ်မှာ NLD ရဲ့အခန်းကဏ္ဍမရှိသလောက်မေးမိန်ပျောက်ကွယ်နေတာတွေ့မြင်နိုင်ပါတယ်။ဒါတွေမကငင်းငယ်ကြီးဖော်ဆောင်ရမှာအရေးကြီးလိုအပ်ချက်တစ်ခုဖြစ်တဲ့အစိုးရနဲ့တက်မတော်ညီညွတ်မှုကလည်းမေးခွန်းထုတ်စရာကောင်းလောက်အောင်အားနည်းနေတာကိုပါတပြိုင်နက်တည်းမြင်တွေ့နိုင်ပါတယ်။ဒီအခြေအနေတွေအလုံးဟာငင်းငယ်ကြီးလုပ်ငန်းစဉ်ဘာကြောင့်တိုးတက်မှုမရသလဲဆိုတာရဲ့ထင်သာမြင်သာရှိတဲ့အကြောင်းချင်းများတွေပဲဖြစ်ပါတယ
်ဒီအတွက်ငင်းငယ်ရေးလုပ်ငန်းစဉ်တိုးတက်အောင်မြင်ဖို့ဆိုရင်လက်နက်ကိုင်အဖွဲ့တွေရဲ့စံနှိထံကအလို့ရေးကြီးပါတယ်ဒါကြောင့်ငင်းငယ်ရေးလုပ်ငန်းတိုးတက်အောင်ဆောင်ရွက်ခြင်းဟာတပ်မတော်ရဲ့အကျိုးစီးပွားနဲ့တထက်တည်းကြားတယ်ဆိုတာတပ်မတော်ခေါင်းဆောင်တွေနားလည်လာအောင်စည်းရုံးဖို့လိုပါတယ်တိုင်းသားတွေလူလာတဲ့ဒန်းတွေဆိုတာဟာစည်ရင်းနီးနဲ့ဖြည့်ရှင်းလို့မရတကယ်ဆွေးနွေးတဲ့နီးနဲ့ပဲဖြည့်ရှင်းလို့ရမယ်ဆိုတာတပ်မတော်ဘက်ကသက်သေပြနိုင်ပါတယ်အစီထိုးထားတဲ့အဖွဲ့တွေရဲ့နေမြေဒေသဖွံ့ဖြိုးရေးနဲ့တိုင်းသားတွေရဲ့လူရင်ဆန္ဒဖြစ်စည်းပေးခြင်းအဖြစ်အပြည့်ရထားပြီးငြိမ်းချမ်းရေးဆွေးနွေးတာဟာလက်တွေ့အကျိုးဖြစ်ထွန်းတဲ့ဆိုတာမျိုးကိုလည်းအစိုးရနဲ့တပ်မတော်ဘက်ကလက်တွေ့ကြကြလုတ်ကင်ဆောင်ရွက်ပေးနိုင်ပါတယ်။အဲဒါလိုဆောင်ရွက်ခြင်းကတဆင့်သာတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စစ်ရေးကိုသာယုံကြည်တဲ့အယူဆကိုပြောင်းလဲစေမှာဖြစ်ပါတယ်။အလားတူ NLD ဆိုရဘက်ကအဓိကလုပ်ရမယ့်လုပ်ငန်းကတော့ငြိမ်းချမ်းရေးဖော်ဆောင်တဲ့ NRPC လိုအဖွဲ့ရဲ့စွမ်းဆောင်ရည်ထက်မြက်လာအောင်ပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့ဖြစ်ပါတယ်။လိုအပ်ရင် NRPC ခေါင်းဆောင်ပိုင်းကိုလည်းရရဝုံအပြောင်းလဲလုပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပြီးမှတော့လာမယ့်အင်္ဂါညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစီရှင်။
ရုရှားနိုင်ငံဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပေးရတာကလူထုကနေပြီးတော့ဒဲတင်မြှောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်ထိအားကောင်းကြန့်ခိုင်နေပြီလဲ။အစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါသလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်အချိန်မီဆက်သွယ်ပါလို့ထမံဖိတ်ခေါ်ရင်းနဲ့အခုတော့မအီးသနာကျိုးစီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်ဒီ video ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ နောက်ပိုင်းမှာတော့မြန်မာတည်ချက်တော်ရရှင်တွေကိုမြတ်တာဒီလက်ဆောင်တခြင်းတွေပုံနဲ့ဖျော်ပြပြမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော်ရရှင်တွေ Messenger ကနေရေးလာတဲ့စာတို့လေးတွေကိုအရင်ပြောပြပေးသွားချင်ပါတယ်။နေဂရစ်ရဲ့တော်ရရှင်ကတော့မင်္ဂလာပါ။ VOE ရဲ့ American တောင်းအင်္ဂလိပ်စာအစီအစဉ်ကိုလေ့လာချင်ပါတယ်တဲ့။အခြေခံကစပြီးတော့လေ့လာချင်တာပါ။ Messenger ကနေဗီဒီယိုသင်ခန်းစာတွေပို့ပေးစီချင်ပါတယ်။ကျေးဇူးပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျွန်တော်တို့ VOE ကနေပြီးတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေ၃လေးမျိုးတင်ဆက်ပေးနေပါတယ်။အဲ့ဒါဒီအကုန်လုံးကျမတို့ရဲ့ VOE မြန်မာပိုင်း web စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းကြည့်လို့ရပါတယ်။ဒါမှမဟုတ်လည်း Facebook ပေါ်ကကျမတို့ VOE မြန်မာပိုင်းစာမျက်နှာမှာတော်ပြီးကြည့်လို့ရပါတယ်ရှင်။ Messenger ကနေပြီးတော့တော်ရရှင်နေတယောက်ချင်းကိုအစီအစဉ်နေပို့ပေးဖို့ဆိုတာကျမတို့တွေတိတ်ပြီးတော့မလွယ်ကူပါဘူးเนาะ။ဒါမှမဟုတ်လည်းဟိုစိုးရိမ်ကြမှာရှိပါဘူး။ကျမတို့က website ပေါ်မှာရော Facebook ပေါ်မှာရောအစီအစဉ်ကိုလွှင့်ပြီးရင်လွှင့်ပြီးသလိုမှန်မှန်လေးတင်ထားပေးပါတယ်။အဟောင်းတွေကိုလည်းပြန်ကြည့်ရှုလို့ရပါတယ်။အဲ့ဒါလေးပဲနည်းနည်းလေးဟိုရှာဖွေပြီးတော့စူးစမ်းကြည့်စီချင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ရွှေဘူကီဆိုတဲ့သောရရှင်က VOE အဖွဲ့သားတွေအားလုံးကျမ်းမာပျော်ရွှင်စွာနဲ့တရင်မှန်တွေကိုဒီတမကတင်ဆက်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။ဆိုပြီးတော့
မင်္ဂလာပါ VOE ရေမန်တရားအတွက်ထာဝရရှိနေပေပါ။ကျွန်တော်တို့ကြုံတွေ့နေရတဲ့အဖြစ်အပျက်နိုင်ငံရေးအခြေအနေတွေကိုလလစွာထုတ်ဖော်ပြောဆိုရေးသားဝင်ပြီးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ VOE ဖွဲ့သားများအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ပါ။တို့ရဲ့ဒီကိုပိုင်းထင်မြင်ယူဆချက်တွေကိုထုတ်ဖော်လို့ရတဲ့အတွက်ကြောင့်မလို့ VOE ကိုကျေးဇူးတင်ပါတယ်တဲ့။သောရရှင်ရွှေပုကီရေးလာတာပါ။မြင့်ရွှေဆိုတဲ့သောရရှင်ကလည်းသူ့လိုခက်ဆင်ဆင်ပါပဲ။အမှန်တရားဖော်ဆောင်သူအမုန်းတရားတွေကိုတိုက်ဖြတ်သူအမှန်တရားကိုပြောရဲဆိုရဲရှိတဲ့သူတရားဥပဒေနဲ့အညီဆောင်ရွက်သူဂုဏ်ယူလေးစားပါတယ် VOE ဆိုပြီးတော့အပိစကားပြောလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင် VOE ရဲ့ထုတ်လွှင့်မှုတွေကိုအမြဲတမ်းနားဆင်လျက်ပါဆိုပြီးတော့ Messenger ကနေပြီးတော့စာတိုလေးနဲ့ရေးပြီးတော့ပြောလာတဲ့သောရရှင်ကတော့နိုင်ကဲဆိုတဲ့သောရရှင်ဖြစ်ပါတယ်အခုလိုမျိုးစာရေးလာကြတဲ့ VOE သောရရှင်တွေရောစာမေးပဲနဲ့နားဆင်အားပေးအစီအစဉ်တွေကိုကြည့်ရှုနေတဲ့သောရရှင်တွေအားလုံးကိုလည်း VOE ကအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်။ကျွန်တော်တို့ VOE ကိုဒီနီးပညာလောလောဆယ်ဒီမြန်မာနိုင်ငံသားတွေကဒီမြန်မာစာကိုဖတ်တဲ့သူတွေအကုန်လုံးကြုံနေရတဲ့နည်းနဲ့အခက်အခဲလေးတစ်ခုနဲ့ပတ်သက်ပြီးတော့စာရေးပြီးတော့မေးလာတဲ့သောရရှင်ရဲ့စာကိုလည်းပြန်ပေးချင်ပါတယ်ရှင်။ဒီသောရရှင်စိုးဝင်းမှာ American ပြည်အောင်စု California ပြည်နယ်မှာနေထိုင်ပါတယ်။ဒီသောရရှင်စိုးဝင်းကမဆုမြတ်မွေရဲ့ blogger ကပဲဖြစ်ဖြစ်မတ္တနာအေးကျော်ရဲ့သောရရှင်မင်းမြန်ကန်းကပဲဖြစ်ဖြစ်အခုအကြောင်းပြင်ကြားပေးစီချင်ပါတယ်တဲ့ဟုတ်ကဲ့ပါသူကနောက်ပိုင်းမှာတော့နာမည်မှားသွားတဲ့ရှင်နဲ့မဲအေးတနာကျော်ပါလို့ပြန်ရေးထားပါတယ်ဟုတ်ကဲ့ရပါတယ်ကိုစိုးဝင်းရေကိုစိုးဝင်းမေးထားတဲ့အကြောင်းအရာကတော့ဒီ iPhone Apple iPhone telephone ကနေပြီးတော့အခုမြန်မာနိုင်ငံမှာဟိုအစ်စ်ပြောင်းသွားတဲ့စနစ်ပေါ့နော် Unicode စာဖတ်တဲ့စနစ်ဒါမှမဟုတ်လေအရင်တော့အဟောင်း Georgie စာဖတ်တဲ့စနစ်နဲ့အဲ့လိုမျိုးနှစ်မျိုးစလုံးဟိုရေးဒီရေးဖြစ်နေကြတာမှာတယ်လီဖုန်းပေါ်ကနေပြောနှစ်မျိုးစလုံးမြင်အောင်လို့ဘယ်လိုဖတ်လို့ရမလဲဆိုတော့မေးလာတာပါဒီမေးခွန်းရဲ့အဖြေကိုလည်းအမှန်တိုင်းပြောရရင်တော့ဒီမေးခွန်းရဲ့အဖြေကိုလည်းကျမတို့လည်းသိချင်နေတာပါကိုစိုးဝင်းရေဘာလို့လဲဆိုတော့ကိုစိုးဝင်းလိုပဲကိုစိုးဝင်းကကယ်လီဖိုးနီးယားမှာနေတယ်ကျမတို့ကလည်းဒီ Washington DC American အရှေ့ချမ်းကဆိုတော့နိုင်ငံခြားမှာနေတဲ့သူနေတဲ့သူချင်းအတူတူကျမတို့လည်းဒီအဖြေကိုလောလောဆယ်နည်းနည်းသိချင်နေတဲ့ကိစ္စမလို့ပါကိုစိုးဝင်းမေးထားတာကတော့
အရင်တလောကမှာကနေဒါကကွန်ပျူတာဝါသနာအိုးတယောက်ရဲ့ဇော်ဂျီစလုံး iPhone နဲ့ဘယ်လိုတွင်းရမလဲဆိုတာဗီဒီယိုနဲ့ပြတာကြည့်ဘူးလို့သူ့ကိုမေးပေးနိုင်ပါမလား Facebook မှာမြန်မာ Unicode area မှာမေးမြန်းလေ့လာမှတ်သားနေပြီမဲ့ပြပသုံးသူများအတွက်မပါတော့ဖြစ်နေလို့ပါသူတို့ပြန်ဖြေတာလည်းတိကျမဟုတ်ပါဘူးတကယ်ပြပမှာလက်တွေ့သုံးနေသူတူထံကနေဘယ်လိုလုပ်ရမလဲဆိုတော့အတိအကျလမ်းညွှန်တာမျိုးသိချင်ပါတယ်ကျွန်တော်က American ပြည်အောင်စု California ပြည်နယ်ကပါ iOS 13တင်လိုက်တဲ့အခါ iPhone 10X Max မှာမြန်မာစာကို Unicode default ဖြစ်သွားပြီး Zoji နဲ့ Facebook အပါအဝင်တခြားကူယူမှတ်သားထားတဲ့ Notes Day 1 Journal စသဖြင့်ရေးထားတဲ့စာများကိုဖတ်မရတော့ပါ Zoji ကိုဖတ်ချင်ရေးချင် setting ကိုသွားပြီး language menu မှာပြောင်းသူ့လိုလို reboot ဘာလို့ပြောနိုင်လဲဆိုတော့အဲ့ဒီအချိန်မှာ radio ဖွင့်ထားတာရက်သွားပျောက်သွားလို့ပါသူ့လိုလို reboot ဖြစ်သွားတာကိုစက္ကန့်ပိုင်းလောက်စောင်းပြီးမှဖတ်အဲ့လိုဆိုတော့ Unicode နဲ့ရေးထားတာကိုဖတ်မရပြန်ပါဘူးတခါ setting ကိုပြန်သွားပြီး unicode ပြောင်း reboot လုပ်တာကိုစောင်းဒီလိုပြန်ပြန်လှန်လှန်သွားနေရပါတယ်အဲ့လိုမဖြစ်အောင် default language unicode ရှိနေစမှာ zoji နဲ့ရေးသားထားတာကို unicode အဖြစ် auto ပြောင်းပေးနိုင်တဲ့ software ဒါမှမဟုတ် application ရှိပါလားမြန်မာပြည်တွင်းမှာပဲသုံးလို့ရတာရှိတယ်လို့ပြောပါတယ်ပြပကသုံးမရဘူးလို့လည်းပြောကြပါတယ်ဟုတ်ပါလား အခုဘယ်လိုဖတ်နေရလဲဆိုတော့လက်တဖက်က iOS 12.4 တင်ထားတဲ့ iPad mini 2ကိုကိုင်ပြီးဇော်ကြီးနဲ့ရေးထားတာတွေကိုဖတ်ရေးကွန်မန့်ပေးတခြားတစ်ဖက်က iPhone 10X Max နဲ့ iOS 13တင်ထားတဲ့ Unicode ကိုဖတ်ရေးလုပ်နေရပါတယ်အဆင်မပြေပါဘူးသိသူများအလင်းပြကြပ
ါဟုတ်ကဲ့ပါတော်ရရှင်ကိုစိုးဝင်းရေးပြီးတော့မေးထားတာပါဒီမှာတော်ရရှင်ကိုစိုးဝင်းအဲမေးထားတာဖြေချဖို့ဆိုရင်တော့ကျွန်တော်တို့ဒီရုံးကနေပြီးတော့ဒီ Unicode တွေဇော်ကြီးနဲ့ပတ်သက်ပြီးတော့ဇော်ကြီးဖုန်းနဲ့ရေးထားတာတွေနဲ့ပတ်သက်ပြီးအပြောင်းလဲတွေကိုလှုပ်ဆောင်နေတဲ့တဲ့ကတယောက်ဖြစ်တဲ့ကိုကျော်ကျော်သိန်းကိုကျွန်မမေးပါမယ်ကျွန်မကိုယ်တိုင်လည်းသိမ့်မသိလို့ပါကိုကျော်သိန်းဒီတော့ရှင်ပြောသလိုနိုင်ငံသားမှာဟိုဒီ Apple ဖုန်းသုံးတဲ့သူတွေအနေနဲ့ပေါ့နော်ဟို Unicode ကဇော်ကြီးကနှစ်ခုစလုံးတစ်ပြိုင်နဲ့ထဲဟိုဘာမှပြန်မပြောင်းမဲနဲ့ဖတ်လို့ရအောင်လုပ်လို့ရတဲ့နည်းများရှိမလားကျွန်တော်တို့ကတော့လောလောဆယ်ဟိုတစ်မျိုးတည်းပဲရွေးတာကြားလို့ပါရှင့်
လေရှိချင်းဒီကျွန်တော်တို့သိထားသလောက်ကတော့ဇော်ကြီးနဲ့ရေးထားတာကို Unicode အဖြစ်အလိုလျောက်ပြောင်းပေးတဲ့ software ဒါမှမဟုတ် app မရှိသေးပါဘူး။ပြည်တွင်းမှာလည်းပဲဒီလိုမျိုးအလိုလျောက်ပြောင်းပေးတဲ့ software တို့ app တို့သုံးတာမဟုတ်ဘဲနဲ့ပြည်တွင်းမှာလူတွေက Facebook ကိုအများဆုံးသုံးကြတာဆိုတော့ Facebook ကနေပြီးတော့သူတို့ထဲမှာဇော်ကြီးနဲ့ရေးရေး Unicode နဲ့ရေးရေးဖတ်လို့ရအောင်ဆိုပြီးတော့အစင်းသင်းလုပ်ပေးထားတဲ့အတွက်ပြည်တွင်းမှာကအဆင်ပြေတာပါ။ဒါပေမဲ့ပြပကလူတွေအတွက်ကတော့ Facebook ကအဲ့လိုမျိုးလုတ်ပေးထားတာမရှိပါဘူးအခုကိုစိုးဝင်းရေးထားတယ်လို့ပဲကျွန်တော်တို့ဖုန်းတွေမှာလည်းပဲဟလာ Unicode ကိုပြောင်းလိုက်မယ်ဆိုရင် Unicode နဲ့ရေးထားတာတွေအဆင်ပြေပြီးဖတ်လို့ရမယ်အဲ့လိုမဟုတ်ဘဲနဲ့ဇော်ကြီးကိုပဲဆက်ထားမယ်ဆိုရင်တော့ဇော်ကြီးနဲ့ရေးထားတာတွေကိုအဆင်ပြေပြီးဖတ်လို့ရပြီးတော့ Unicode ကတော့ကျွန်တော်တို့ converter ကိုသုံးပြီးတော့တီးခြားပြောင်းကြည့်မှာပဲကျွန်တော်တို့ဖတ်လို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကိုကျော်သိန်းဒီမှာတော်ရရှင်ကဟို reboot လောက်တာကိုစောင့်ဆောင်ပြီးတော့မှအပြင်းပြင်းထန်ထန်သွားနေရတယ်ဆိုလို့လေကျွန်မသဘောပေါက်မိတာဒီမှာ तू ကဟို setting မှာသွားပြီးတော့ဘာသာစကားနေရာမှာဟို unicode ကိုရွေးဒါမှမဟုတ်ねဇော်ကြီးနဲ့ဖတ်ချင်ဇော်ကြီးကိုသွားရွေးဆိုပြီးပြင်ပြင်းပြောင်းနေတဲ့သဘောမျိုးလို့ကျွန်မသဘောပေါက်မိပါတယ်ကျွန်မတို့ကတော့လောလောဆယ်ဟို converter ဆိုတဲ့ဟိုဟိုဘက်နဲ့ဒီဘက်ဒီ font နှစ်ခုကိုပြောင်းပေးတဲ့ application ကိုတုံးပြီးတော့ပဲ तू ပြောသလိုတော့ဟိုအခက်အခဲပြင်ပြင်းသွားပြီးတော့ပြောင်းနေစရာမလိုပဲね converter ထဲမှာသွားပြီးတော့ကိုဖတ်ချင်တာလေးတွေကိုပြောင်းပြောင်းပြီးတော့ဖတ်နေလို့ရပါတယ်အဲအဲ့လိုမျိုးရောသူလုံးမယ်ဆိုရင်အဆင်ပိုပြီးတော့မပြေနိုင်ဘူးလား
ဟုတ်ပါတယ်တကယ်ကတော့အဲ့ဒီနီးကပိုပြီးတော့အဆင်ပြေတယ်လို့ပြောရမှာပါစက်တင်ဘာတော်တော်ပြောင်းနေတာတဲ့စာရင်ပေါ့လေဆိုတော့ကျွန်တော်တို့တွေအများစုသုံးကြတာကတော့ကျွန်တော်တို့ PYAUNG ပြောင်းဆိုတဲ့ app တစ်ခု App Store မှာရှိပါတယ်နောက် app တစ်ခုကတော့ Rabbit 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 ဆိုတဲ့ app တစ်ခုရှိပါတယ်အဲ့ဒါတွေကဇော်ကြီးကနေ Unicode ကနေဇော်ကြီးပြောင်းပေးတဲ့ converter app တွေပါအဲ့ဒီ app တွေကို install လုပ်ထားလိုက်တယ်ဆိုရင်ဆိုကြပါစို့ကိုဖုန်းကဇော်ကြီးမှာ setting မှာထားတယ် unicode ကိုဖတ်ချင်တယ်ဆိုရင် unicode စာကို copy ကူးလိုက်အဲ့ဒီ converter app ထဲမှာသွားပြီးတော့ paste လုပ်လိုက်ပြီးတော့အဲ့ဒီ unicode ကိုဇော်ကြီးပြောင်းပေးပါလို့ပြောလိုက်ရင်အဲ့ဒါကူပြောဆိုတော့ကျွန်တော်ပြောတဲ့အဆင့်ကမှများတယ်လို့ကြားတယ်လို့ဖြစ်နေပါသေးတယ်တကယ်ကတော့ app ကိုဖွင့်ထားမယ် copy ကူးမယ် paste လုပ်မယ်ပြောင်းလိုက်ရင်မမြန်လေးဟိုဖတ်လို့ရပါတယ်အဲ့လို language setting မှာသွားပြောင်းနေတာတဲ့စာရင်ပို့ပြီးတော့များအဆင်ပြေမလားလို့ကျွန်တော်လည်းပဲအဲ့လိုသဘောရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိန်းရေဖြစ်ပေးတာကျေးဇူးတင်ပါတယ်ဟိုကျမတို့လည်းလောလောဆယ်ကိုစိုးဝင်းကိုပြောချင်တာကကျမတို့လည်းလောလောဆယ်ဒီနည်းနဲ့ပဲဟိုဖတ်ကြည့်နေတာပါဆိုတော့ဟိုကျမဒီ Messenger ကနေပြီးတော့လဲအဲ့ app လေးတွေဟို Rabbit ဆိုရင်ဒီအထူးသဖြင့်အဲ့ application က Rabbit ဆိုတဲ့တခြား application တွေလည်းရှိတာကြောင့်မလို့ဘယ်ဟာလေးကိုယူရမလဲဆိုတာမှားသွားနိုင်တယ်လေဆိုတော့ကျမကြည့်ကြည့်ပြီးတော့အကြွေဟိုဒီ Messenger ကနေပြီးတော့လဲ link လေးကိုပို့လို့ရရင်တော့ပို့ပေးပါမယ်ရှင်ဟိုဒီထက်ပို့ပြီးတော့ဒေတာပြောင်းလို့ရတဲ့နီးစနစ်မျိုးပါ냐ပေါ်လာရင်လဲမက်ဆုမျက်မှောင်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ပေးမှာတည်ကြပါတယ်ကျမလည်းသူ့ကိုပြောထားလိုက်ပါမယ်ကျေးဇူးတင်ပါတယ်ရှင်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြတဲ့မျိုးကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။Thank you. တော်ရှင်တယောက်ကတော့တန်ရောစင်အိမ်မက်ပုံပါတဲ့သူရဲ့ထူးထူးဆခြား Facebook နာမည်တစ်ခုပါမင်္ဂလာပါ VOA ကိုအမြဲနားဆင်အားပေးလျက်ပါတချင်းတောင်းဆိုခြင်းလိုပါတဲ့ကိုညီထွန်းရဲ့မဟာတချင်းလေးကိုနားဆင်ခြင်းပါတယ်ခင်ဗျာအထူးကျေးဇူးတင်ပါတယ်ဆိုတော့ခਿੱတမလေးရှားရောက်တော်ရှင်တန်ရောစင်အိမ်မက်ပုံတောင်းဆိုလာပါတယ်ရှင်ဒီလိုဒီတစ်ပတ်ဒီတော်ရှင်တောင်းဆိုထားတဲ့ဇော်ဝင့်ထွတ်တည်ဆိုထားတဲ့မဟာဆိုတဲ့တချင်းဟောင်းလေးထုတ်လွှင့်ပေးခြင်းပါတယ်เนาะအားလုံးနားဆင်ခံစားနိုင်ကြပါစေရှင်
Mia ma hello che tu sei da te mia Ya zune sa sa Pensa che era Alleluia muore Io sembra pia pigna bada mia Mia ma nulla tu cu ma le ya mia The mind with the beat Tu no lo in tu esa Che da ta mia ta wala Ma ha Ti mia le da the mind jao mia ti de ji maMyanmar do ye amyoda ama mya Phong yei twe tha ke Kaba na go pyan ke O ma pyan pye de ne dai me Ma ha Bodha sadana lin da mya thain thain ni ga Ye ha mya Sadala liya Di me ha do re ya The love na we ni be Alo ye ba go
Zaw ta ti su tha de maha so de tsin ko na sin kae cha ya da ba Myanmar nai ngai ne nai ngai da ka ga ye ta pe pu la de VOA Myanmar bai taw ra shin ne ye we ban chan pe sa ri ရင်ဖွင့်စာတွေနဲ့တေးတချင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်လေးမှာမြမပြီကဘေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။သူရဲ့ကောင်းတို့လာရတော့ခြင်းများမြန်မာတို့ရဲ့အမျိုးသားအမှားများပုံရိပ်တွေထားခဲ့ကဘာနာကိုပြန်ခဲ့အိုမပြောင်းပြဲတဲ့နေ့တိုင်းပဲ
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနာဆင်ရပြီးအခုတော့ကိုငိမ့်ချက်နဲ့မခင်ပြူထွေးတို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနာဆင်ရပါမယ်ရှင်ရုရှားနိုင်ငံကကုမ္ပဏီတစ်ခုကသူ့နိုင်ငံအတွင်းပထမအဦးဆုံးသက်ခွဲကမ်းမှာအသားထုတ်လုပ်နိုင်ပြီလို့ကြေညာလိုက်ပါတယ်ဒီသားကိုနောက်တစ်ဆင့်အနေနဲ့ဈေးကွက်မှာအမြောက်များထုတ်လုပ်သွားဖို့ရည်ရွယ်တယ်လို့လည်းပြောပါတယ်အိုချာကိုဘူအစားတောက်ထုတ်လုပ်တဲ့ဆက်ယုံကအမေသာဆဲလ်တွေကတစ်ဆင့်40ဂရမ်ရှိတဲ့အသားကိုထုတ်လုပ်နိုင်ခဲ့တာပါအချိန်နှစ်နှစ်လောက်ကြာခဲ့ပြီးတခွဲကမ်းမှာမွေးထားတဲ့အသားကိုရဖို့အတွက်ဒ
ဒေါ်လာ14000လောက်ကုန်ကျခဲ့ပါတယ်။တရားဝင်ခွင့်ပြုရင်တော့ဤပညာအသစ်တွေကြောင့်2023ခုနှစ်ကျရင်စတိုးဆိုင်တွေမှာ1ကီလိုကို12ဒေါ်လာနဲ့ဝယ်နိုင်မယ်လို့ကုမ္ပဏီတာဝန်ရှိသူတွေကယုံကြည်ကြပါတယ်။တက်ခွဲခန်းမှာမွေးမြူတဲ့အသားတွေကြောင့်တရိဆန်တွေရဲ့အသက်ကိုတက်เสียမလို့တော့မဲ့အပြင်စားသုံးသူတွေအတွက်လည်းအကျိုးရှိစေမှာပါလို့သိပ္ပံပညာရှင်တွေကပြောပါတယ်။တခွက်ကမှမွေးမြူတဲ့အသားတွေကိုလိုအပ်တဲ့အာဟာရဓာတ်တွေထည့်သွင်းပေးနိုင်တဲ့အပြင်အသားအရသာကိုလည်းစိတ်ကြိုက်ဖန်တီးနိုင်တာပ
ါဗြိတိန်နိုင်ငံလန်ဒန်မြို့ကအရက်ဘားဆိုင်တစ်ခုမှာပိုစားခြင်းတဲ့အသားကိုမဲလိုက်ရင်စားတော့နိုင်တဲ့ဆိုင်တစ်ခုကိုဖွင့်လှစ်ထားပါတယ် The Smoky Barrel လို့နာမည်ပေးထားတဲ့ဒီဆိုင်ဟာလန်ဒန်မြို့ရဲ့ပထမဆုံးပုံရိပ်ရောင်ကဘာထဲမှာအမဲလိုက်လို့ရတဲ့နေရာဖြစ်ပါတယ်ညနေပြင်းအကြီးကြီးနေရာကိုပရိုဂျက်တာနဲ့ထိုးထားပြီးတော့အမဲလိုက်ဖို့ဖန်တီးထားတဲ့ဂိမ်းထဲမှာငှက်တွေတောဝက်တွေနဲ့သမင်တွေကိုတနက်နဲ့ပြင်နိုင်တာပါတဦးချင်းစီလည်းကစားနိုင်တယ်လို့အခွဲလိုက်လည်းကစားနိုင်တာပါဆွီဒင်ကဂိမ်းကုမ္ပဏီတစ်ခုဖြစ်တဲ့ဆင်းမွေးကထုတ်လုပ်ထားတာဖြစ်ပြီးတော့အမဲလိုက်ဂိမ်းကစားဖို့တနက်အတူရဲ့ဗီဒီယိုပရိုဂျက်တာနဲ့ဖန်သားပြင်တဲ့လှုပ်ရှားမှုတွေကိုမှတ်သားထားတဲ့ကင်မရာတွေပါဝင်ပါတယ်သားစားသုံးသူတွေအနေနဲ့ကိုစားနေတဲ့အသားကိုဘလို့ရတယ်လဲဆိုတာကိုကိုယ်တိုင်ခံစားတွေးကြုံရစေဖို့ဖန်တီးထားတာလို့ဆိုင်ပိုင်ရှင်တဦးကပြောပါတယ်ဗြိတိန်စကော့တလန်နဲ့ဝီလာနယ်ရီမှာအမဲလိုက်ကစားတာဟာပေါင်တန်းပေါင်းများစွာကန်တဲ့လုပ်ငန်းတစ်ခုဖြစ်ပြီးတော့တစ်နှစ်ကိုအနည်းဆုံးလူ6သိန်းလောက်ပါဝင်တဲ့ကစားနည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ရေအောက်မှာရွှေဖြုံလေးထွင်းတဲ့ဘွဲတော်တစ်ခုဆင်းပါခဲ့ပါတယ်ဖလော်ရီဒါကီအမျိုးသားအန်ဝါဘေးမဲ့တောနေရာမှာအနုပညာရှင်ပေါင်း24ယောက်ကရေငုပ်ကရိယာတွေဓာတ်တွေထွင်းထုဆရာပစ္စည်းကရိယာတွေသုံးပြီးရွှေဖြုံသီးတွေကိုရေသရဝါရီပုံစံအဖြစ်နဲ့ထွင်းထုခဲ့ကြတာပါရွှေဖြုံသီးဟာသဘာဝအဖြစ်ရေပေါ်မှာဘောလုံးမျောတက်တဲ့အသည့်ဖြစ်တဲ့အတွက်လဲရေအောက်ကိုနှစ်ပြီးပုံစံထွင်းထုဖို့အတော်ကိုလုပ်ရရပါတယ်ဒီပွဲမှာပုံစံအစမ်းဆုံးထွင်းထုနိုင်တဲ့လင်မယားနှစ်ယောက်ကိုခီးလာကိုမှရှိတဲ့ရေငုပ်အပန်းဖြေစခန်းမှာအခမဲ့ရေငုပ်ခီးစဉ်ကိုစုအဖြစ်ချီးမြှင့်ခဲ့ပါတယ်။တခြားထူးခြားတဲ့ပုံတွေကတော့ငလိပ်ကြောက်ပုံတွေ၊ကြောက်စုပုံတွေ၊ကျဲငါပုံနဲ့တန်နာကြောက်တန်းတွေကိုကာကွယ်ကြဆိုတဲ့ရွှေဖြုံသီးပုံအပြင်အောက်တိုဘာလဟောလဝင်ပွဲမှာထွင်းထုနေကြတဲ့ပုံလည်းပါပါတယ
်။ထူးခြားစံပြသည်များအစီအစဉ်ကိုနားဆင်ရပြီးအခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Hagibis Typhoon မုန်တိုင်းကြောင့်ဂျပန်နိုင်ငံမှာလူ23ယောက်သေဆုံးပြီးတော့နောက်ထပ်16ယောက်လည်းပျောက်ဆုံးနေတယ်လို့ NHK သတင်းဌာနကပြောလိုက်ပါတယ်။ Hagibis အာမင်းတိုက်ဖုန်မုန်တိုင်းတွင်ပိတ်မိနေတဲ့သူတွေနဲ့ရေကြီးမှုဒဏ်ခံရတဲ့သူတွေကိုကယ်တင်နိုင်ဖို့အတွက်လည်းဂျပန်အစိုးရကတပ်ဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးဖွဲ့ဝင်တွေတောင်းနဲ့ချီပြီးတော့ဒီကနေ့မှာဆေးလွတ်လိုက်ပြီဖြစ်ပါတယ်။မုန်တိုင်းနဲ့အကြီးအကျယ်ခံရတဲ့အတွက်ဒိုကျိုမြို့ဟာလည်းမြို့ရဲ့လက်ပတ်မှုလုပ်ငန်းစဉ်တွေခက်တရပ်ဆိုင်သွားခဲ့ပါတယ်။ဟောင်ကောင်အစိုးရအာဏာပိုင်တွေဟာဆန္ဒပြပွဲအာဏာပိုင်တွေကဆန္ဒပြပွဲတွေတွင်ဝေဟာအများပြည်သူဘေးကင်းလုံခြုံရေးကိုချိန်ချောက်နေပြီးတော့ဆန္ဒပြပွဲတွေအတွင်ဆန္ဒပြတဲ့သူတွေဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေအပေါ်မှာလည်းပြည်တွင်းအကြမ်းဖက်ဝါဒဖြစ်ပြောဆိုလာနေတာကြောင့်ဒီဟောင်ကောင်ဒီမိုကရေစီအထောက်ခံသူတွေဟာအခုတစ်ပတ်အတွင်းမှာတော့ဆန္ဒပြပွဲတွေကိုအရှင်လျှော့ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီဘက်ကထိုးစစ်ဆင်နေတဲ့အချိန်ထဲမှာပဲ IS Islamic အစွန်းရောက်တွေကိုထောက်ခံသူတွေလို့တန်ကြားရှိသူရာပေါင်းများစွာနဲ့သူတို့ရဲ့မိသားစုဝင်တွေဟာအဲ့ဒီသားမှာရှိတဲ့ဒုက္ခသည်စခန်းကနေလွတ်မြောက်သွားတယ်လို့အဲ့မှာရှိတဲ့ကစားဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့ထိုးသက်ခဲ့တဲ့ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲ Century of One Championship ပြိုင်ပွဲမှာတော့ဂျပန်နိုင်ငံကကချင်တိုင်းသားအွန်လာအန်ဆန်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဂျပန်နိုင်ငံကအွန်လာနဲ့ American မှာမွေးဖွားတဲ့ဖိပိုင်နိုင်ငံကစိန်ခေါ်သူ Brandon Vera တို့ဒီကနေ့ထိုးသက်ကြတာမှာအွန်လာကဒုတိယအချိန်မှာအလဲထိုးပြီးတော့ဒိုင်ပွဲရနဲ့အနိုင်ရသွားခဲ့တာပါဒီပွဲမှာအောင်လာအနိုင်ရသွားတဲ့အတွက်သူ့ရဲ့ middleweight champion တရဖူတွေကိုအောင်မြင်မြင်ကာကွယ်သွားနိုင်တဲ့အပြင် light heavyweight champion စုကိုလည်းရရှိသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါဒီညာစီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာ engineer ကတော့ Mickey Dubinsky ဖြစ်ပါတယ် VOA American အတန်းညာပဲမြန်မာဘာသာစီစဉ်တွေကို line to meter 1925 32တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA စီစဉ်တွေကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနေတကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.